America in Burmese.
မင်္ဂလာပါရှင်ဖီအိုအမေရိကန်တိုင်ရဲ့2020ပြည့်နှစ်မလ10ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Bami News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါရှင်ဒီကနေ့ညပတ်သတင်းတွေကိုတော့ကိုကျော်ကျော်သိန်းနဲ့ကျွန်မနန်းကလာတို့ပြောပြမှာပါ။ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့ရာတရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကိုသို့သမရရှိချင်းမီဒီကနေ့တွားရောက်ပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်တွေအကြီးအကျယ်ပြန့်နှံ့နေပေမဲ့ဂျပန်နိုင်ငံတိုကျိုမှာဒီနေ့ကျင်းပမဲ့တိုကျို2020အိုလံပစ်အားကစားပွဲတွေကိုဇူလိုင်လမှာမဖြစ်မနေဖွင့်လှစ်သွားမယ်လို့ဂျပန်တာဝန်ရှိသူတွေကပြောပါတယ်။တောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေရောကိုရီးယားကနေမြန်မာနိုင်ငံကိုအကြောင်းမျိုးကြောင့်လာမဲ့သူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကင်းစင်ချောင်းရင်ရှင်ကြောင့်ဆေးစစ်ချက်ယူရမယ်လို့ဆိုလိုမျိုးမြန်မာတိုင်းရောက်ကသတင်းထုတ်ပြန်ပါတယ်ဒီလိုသတင်းတွေကြားမှာပါမခွန်ညို
ကောင်းပါပြီရှင်အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလှော်လေးတွေမှာတော့တရုတ်ယွမ်ငွေဈေးကျသွားတဲ့အတွက်မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးထိခိုက်နေတာအကြောင်းနဲ့ပတ်သက်လို့
ဘာပဲတက်ငွေလဲကျတဲ့အခါကျတော့တော်တော်များများပါပဲဒီမှာတော့ဒီငွေလဲလုံးမပါမူတည်ပြီးတော့တော်တော်များများတော့ဈေးတော့ရိုက်တယ်ကြာဒီကောင်ကြီး
မူဆယ်နတ်ခန်နယ်စပ်ကုန်သွယ်များအတွင်ရေးမှုရဲ့ပြပြချက်နဲ့အတူနားဆင်ရပါမယ်။အိန္ဒိယနဲ့မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တွေကိုလည်းကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြိုတင်ကာကွယ်တဲ့အနေနဲ့အိန္ဒိယနိုင်ငံဘက်ကပိတ်လိုက်ပါတယ်။ဒေါက်ဆန်ဆူချီရဲ့မနေ့အင်္ဂါနေ့ကရှမ်းပြည်မြောက်ပိုင်းခီးစင်မှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းစုပ်ချုပ်ဖို့ကြိုးစားနေတဲ့အချိန်လူစုလူဝေးလုခဲ့တယ်ဆိုပြီးတော့ဝေဖန်ခံခဲ့ရပါတယ်။ချင်းနဲ့ရခိုင်ကမြို့နယ်တချို့မှာအင်္ဂါနေ့ကတိုက်ပွဲတွေဖြစ်ပြီးတော့သေဆုံးဒဏ်ရာရသူတွေလည်းရှိပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပါမယ်ရှင
်။ကိုရိုနာဗိုင်းရပ်စ်အဓိကကိုဆက်ပြန့်နှံ့ရာတရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကိုတရုတ်သမ္မတရှီဂျင်ပင်ဒီကနေ့သွားရောက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံသမားလူ8000ကျော်ကူးစက်ခံရပြီးတော့3100ထက်မနည်းသေဆုံးခဲ့ရပြီးတဲ့နောက်ဝူဟန်ကိုသမ္မတရှီပထမဆုံးသွားရောက်တာပါ။ဆေးဝါးနှံတွေနဲ့လူနာတွေကိုသမ္မတရှီသွားရောက်တွေ့ဆုံမှဖြစ်တယ်လို့ရောဂါကာကွယ်ထိန်းချုပ်ရေးကြိုးပမ်းချက်တွေကိုလည်းကြေရှုစစ်ဆေးသွားမယ်လို့တရုတ်အစိုးရသတင်းဌာနကကြေညာပါတယ်။တရုတ်နိုင်ငံမှာယောဂတဲ့အသည့်ဆက်ကုပ်ဦးတွေ့ရှိကြောင်းဂျပန်ကျန်းမာရေးတာဝန်ရှိသူတွေကကြေညာခဲ့ပြီးတဲ့နောက်ဝူဟန်မြို့ကိုသမ္မတရှိအခုလိုတွေ့ရောက်တာလည်းဖြစ်ပါတယ်။တခြားကမ္ဘာနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်မြင်းမြန်ဆန်းဆန်းကူးစက်နေပေမဲ့လို့တရုတ်နိုင်ငံမှာတော့ကူးစက်မှုအနည်းတစ်ထက်နည်းလာတာပါ။တရုတ်မှာကူးစက်ခံရထားရသူ90ရာခိုင်နှုန်းကတော့ပြန်ပြီးတော့နေထိုင်ကောင်းလာပါပြီ။ယောဂကူးစက်ပြန့်နှံ့မှုထိန်းချုပ်ဖို့ကြိုးစားခဲ့တဲ့တရုတ်တာဝန်ရှိသူတွေကလူစုလူဝေးတွေနဲ့နိုင်ငံတွင်ခီးသွွာလာတာမျိုးမလုပ်ဖို့ကန့်သတ်တားမြစ်ပြီးတော့မြို့အတော်များကိုလည်းအဝင်ထွက်တွေပိတ်ထားခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ9000ကျော်နဲ့သေဆုံးသူ460ထက်မနည်းရှိနေတဲ့အီတလီနိုင်ငံကတော့တရုတ်ပြည်ရင်ယောဂကူးစက်သူအများဆုံးဖြစ်ပါတယ်။အစောပိုင်းကတော့နိုင်ငံမြောက်ပိုင်းကိုပဲအီတလီအစိုးရကအသွာလာကန့်သတ်ခဲ့ပေမဲ့လို့အင်္ဂါနေ့မှာတော့လူရေတန်း60ရှိတဲ့တနိုင်ငံလုံးကိုခီးသွွာလာခွင့်ကန့်သတ်ပိတ်ပင်လိုက်တာပါ။အီရန်မှာတော့ကိုရိုနာကြောင့်သေဆုံးသူဒီကနေ့54ဦးတိုးလာတဲ့အတွက်စုစုပေါင်းသေဆုံးသူ192ဦးထိရှိသွားပါပြီ။အမေရိကန်မှာတော့ကိုရိုနာဗိုင်းရပ်စ်ရှိသူလူတစ်ယောက်နဲ့နိုင်ငံရေးအစည်းအဝေးတစ်ခုလှက်တလို့အတူတက်ခဲ့တဲ့အထက်လွှတ်တော်အမှန်4ယောက်တို့ကလည်းသူတို့သဘောဆန္ဒနဲ့တီးခြားခွဲပြီးတော့နေနေကြပါတယ်
။ကမ္ဘာရေနံစင်းစင်းလုံးကျဆင်းသွားတာနဲ့ကိုရိုနာဗိုင်းရပ်စ်အရေးကြောင့်တနင်္လာနေ့ကအစဒေသအစုရှယ်ယာဈေးတွေအကြီးအကျယ်ကျခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဈေးပြန်တက်ပါတယ်လက်ရှိအမေရိကန်အစုရှယ်ယာဈေးကွက်ဖွင့်တဲ့အချိန်မှာလည်းဈေးတက်နေတာတွေ့ရပါတယ်။ဂျပန်နိုင်ငံကနီကေးအစုရှယ်ယာညွှန်ကိန်းဟာအစောပိုင်းမှာဈေးကျခဲ့ပြီးမြန်နောက်ပိုင်းမှာတိရခိုင်နှုန်းလောက်တက်ပြခဲ့ပြီးဟောင်ကောင်ဟန်ဆန်အညွှန်ကိန်းက 1.4 ခိုင်နှုန်းအတက်နဲ့ဈေးပိတ်ပြီးတော့တရုတ်ရှန်ဟိုင်းအညွှန်ကိန်းကတော့200ခိုင်နှုန်းလောက်ဈေးတက်ပါတယ်။ဥရောပဈေးကွက်တွေမှာလည်းအစောပိုင်းကအတက်ပြခဲ့ပါတယ်။လက်ရှိအမေရိကန်အစုရှယ်ယာဈေးကွက်မှာတော့ရခိုင်နှုန်း200ခိုင်နှုန်းကျော်ကျော်တက်နေတာကိုတွေ့ရပါတယ်။တနင်္လာနေ့ကတော့ကမ္ဘာတမန်အစုရှယ်ယာဈေးကွက်တွေမှာအတော့ကိုဆိုးရွားတဲ့ဈေးကျဆင်းမှုနဲ့ကြုံခဲ့ရတာပါ။နယူးယောက်အစုရှယ်ယာဈေးကွက်မှာ900ခိုင်နှုန်းကျော်ဈေးကျခဲ့ပြီးအာဆဈေးကွက်တွေမှာ900ခိုင်နှုန်း၊ဥရောပဈေးကွက်တွေမှာ800ခိုင်နှုန်းလောက်အသီးသီးကျသွားခဲ့တာဖြစ်ပါတယ်။ကမ္ဘာရေနံစင်းဈေးနှုန်းမှာစံဖြစ်သတ်မှတ်ထားတဲ့ Brent ရေနံစင်းဈေးဟာတနင်္လာနေ့က2400ခိုင်နှုန်းအထိကျဆင်းသွားခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဈေးပြန်တက်လာပါတယ်
။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်တွေအကြီးအကျယ်ပြန့်နှံ့နေပေမဲ့ဂျပန်နိုင်ငံတိုကျိုမြို့မှာဒီကနေ့ကျင်းပမဲ့ Tokyo 2020 Olympic အားကစားပွဲတွေကိုဇူလိုင်လမှာမဖြစ်မနေဖွင့်လှစ်သွားမယ်လို့ဂျပန် Olympic ရဲ့ရာဝန်ကြီးအပါအဝင်ဂျပန်တာဝန်ရှိသူတွေကကတိပြုပြောဆိုကြပါတယ်။ဆူနာမီရေလိုင်းတန်တဲ့2011ခုနှစ်နျူကလ িয়ার ယိုစိမ့်မှုဘေးအန္တရာယ်ကနေပြန်ပြီးတော့နလန်ထူလာတဲ့အနေနဲ့အခုကျင်းပမဲ့ Olympic ပွဲကိုပြန်လည်နလန်ထူလျင်းနဲ့မတန်ဆွမ်း Olympic ပွဲလို့အဓိပ္ပာယ်ရတဲ့ Recovery Olympics and Paralympics ဆိုပြီးတော့နာမည်ပေးထားတာပါ။ Olympic Olympic ပွဲကျင်းပဖို့တက်မှတ်ထားတဲ့အချိန် Olympic အားစားပွဲတွေကျင်းပနိုင်မှာဖြစ်တယ်လို့ပဲအစီအစဉ်ရွှေ့ဆိုင်မှုပြောဆိုဆွေးနွေးထားတာမျိုးမရှိဘူးလို့လည်းဂျပန်စီးပွားရေးပြန်လည်ဦးမော်လာရေးဌာနရဲ့ဝန်ကြီးကပြောဆိုခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တင်ပို့ကုန်လုပ်ငန်းတွေအပေါ်အထူးအားထားနေရတဲ့ဂျပန်နိုင်ငံရဲ့ကုန်သွယ်ရေးကိုလည်းအကြီးအကျယ်ထိခိုက်နေနာစေခဲ့တာလည်းဖြစ်ပါတယ်။
အထူးကိုပိုင်ဥချုပ်ခွင့်ရဟောင်ကောင်ကျွန်းမှာကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်နောက်ထပ်ပိတ်ပင်ကန့်သတ်တာတွေချမှတ်လိုက်တဲ့ကြောင်းဟောင်ကောင်ချုပ်ရမှုကယ်ရီလမ်ကဒီကနေ့ကြေညာပါတယ
်။ The uncertainty in the global situation, there are no plans yet to loosen.
ဒီအချိန်မှာကကမ္ဘာလုံးဆိုင်ရာအခြေအနေဟာရေရောင်မှုမရှိတာကြောင့်ချမှတ်ထားတဲ့ကန့်သတ်မှုတွေကိုဖြေလျော့ပေးဖို့အစီအစဉ်မရှိသေးပါဘူး။ဒါပေမဲ့အခြေအနေကိုနေ့စဉ်ဒီပါသုံးသပ်ဆန်းစစ်သွားရမှာဖြစ်ပြီးအပြောင်းလဲလုပ်ပြီးဆိုတာနဲ့အကြောင်းကြားမှာဖြစ်ပါတယ်။ရရှိမှာကတော့ကမ္ဘာဒေသအများပြားမှာပြက်နှက်ကူးစက်နေတဲ့အခြေအနေကြောင့်နောက်ထပ်ကန့်သတ်မှုတွေချမှတ်ထားပါတယ်လို့အချို့ရင်မှုကယ်ရီလမ်ကပြောတာပါ။ကမ္ဘာနေရာအများပြားမှာကိုရိုနာဗိုင်းရပ်စ်ပိုးပြက်နှက်ကူးစက်နေတာရဲ့ရိုက်ခတ်မှုတွေစီတစ်ပိုင်းကြောင့်အာရှဒေသအစုရှယ်ယာစီးနှုန်းတွေစံချိန်တင်ကျဆင်းခဲ့ပြီးတဲ့နောက်ကယ်ရီလမ်ရဲ့အခုကြေညာချက်ထွက်လာတာပါ။ဒီတော့တွင်မှာပဲစင်ကာပူမှာရောက်နေတဲ့ Costa Ford Juna အပျော်စီးသင်္ဘောကြီးပေါ်ကခီးတယ်တွေဒီကနေ့ကမ်းပေါ်တက်ခွင့်ရသွားကြပါပြီ။ထိုင်းနဲ့မလေးရှားနိုင်ငံတွေကကမ်းကောက်ခွင့်မပြုခဲ့တဲ့ဒီသင်္ဘောကိုစင်ကာပူကစိုက်ကပ်ခွင့်ပေးခဲ့တာပါ။ဒီမော်ဘောကခီးတဲ့ဒူးတယောက်မှာအသက်ရှူလမ်းကြောင်းဆိုင်ရာယောဂလက္ခဏာပြတာမျိုးမရှိပါဘူးလို့ဒင်းမော့ကကြေညာခဲ့တဲ့ကြောင်းစင်ကာပူစိတ်ကဲအာနာပိုင်နဲ့ခီးတော်လိုက်ဘိုးအဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒင်းမော့ဘောကခီးတဲ့တွေအလုံးကိုအစောပိုင်းမှာကိုပူချိန်တိုင်းတာစစ်ဆေးခဲ့တယ်လို့ဒီဒင်းမော့ဘောမတက်ခင်အရင်ကခီးသွားခဲ့ပြီးတဲ့နောက်ကြောင်းကိုလည်းစစ်ဆေးခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီဒင်းမော့ဟာစင်ကာပူကနေလွန်ခဲ့တဲ့သတင်းတစ်ပတ်မတ်လ3ရက်နေ့ကထွက်သွားတာဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အင်ကာနေညာဖက်ထိတ်တန့်ရောက်တဲ့တင်တွေကိုဆက်ပြီးတော့တင်ပြနေပါတယ်။တောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေရောကိုရီးယားကနေမြန်မာနိုင်ငံကိုအကြောင်းအမျိုးမျိုးကြောင့်လာရောက်မဲ့သူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကင်းရှင်းကြောင်းဆေးစစ်ချက်ရယူရမယ်လို့ဆိုးမျိုးမြန်မာတန်ယုံကတင်ထုတ်ပြန်ထားပါတယ်။ကိုရီးယားနိုင်ငံကသတ်မှတ်ပေးထားတဲ့သက်ဆိုင်ရာဆေးရုံစေခံတွေကနေ COVID-19 ကိုရိုနာဗိုင်းရပ်စ်ကင်းရှင်းကြောင်းကြိုတင်ဆေးစစ်ချက်ယူထားသူတွေကိုတော့မြန်မာနိုင်ငံအတွင်းဝင်ရောက်ခွင့်ပြုမယ်လို့မတ်လ10ရက်နေ့အနည်းဆွဲတဲ့မြန်မာတန်ယုံကတင်ထုတ်ပြန်ထားတာပါ။ဆိုးမျိုးမှာရှိတဲ့မြန်မာတန်ယုံမှာပြည်ဝင်ခွင့်ဗီဇာလျှောက်ထားသူတွေအနေနဲ့လည်းကိုရိုနာဗိုင်းရပ်စ်ကင်းရှင်းကြောင်းထောက်ခံစာကိုတစ်ပါးတည်းပူရဲတင်ပြရမယ်လို့လည်းဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့လက်သလောအခြေအနေတွေကြောင်းအခုထုတ်ပြန်လိုက်တဲ့စီကံတွေမတ်လ12ရက်နေ့ကနေစပြီးတော့အသက်ဝင်မှာဖြစ်ပြီးအပြောင်းလဲရှိရင်ထပ်ပြီးတော့သတင်းထုတ်ပြန်ကြေညာသွားမယ်လို့လည်းဖော်ပြထားပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ9500ကျော်ရှိနေပြီးတော့တရုတ်နဲ့အီတလီနိုင်ငံပြည်ရင်သတ္တရအများဆုံးကူးစက်ခံထားရတဲ့နိုင်ငံလည်းဖြစ်ပါတယ်။
ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးပိုင်းအကျပ်တဲတွေရင်ဆိုင်နေရချိန်မှာနိုင်ငံတကာအနေနဲ့ဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတာနဲ့ပတ်သက်ပြီးအရှေ့တော်အရှေ့နိုင်ငံများအဖွဲ့အာဆီယံဘဏ္ဍာရေးဝန်ကြီးတွေဒီကနေ့ဗီယက်နမ်မှာတွေ့ဆုံဆွေးနွေးကြပါတယ်။ဗီယက်နမ်နိုင်ငံဒါနာမြို့မှာလုပ်တဲ့တွေ့ဆုံဒီစည်းဝေးပွဲတွင်ဒေသတွင်းစီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူညီချက်တစ်ခုဖြစ်တဲ့ RCEP ကိုအပြီးသတ်ပြင်ဆင်ကြမယ်လို့လည်းခန့်မှန်းထားပါတယ်။ RCEP ဟာအာဆီယံဖွဲ့ဝင်ဆက်နိုင်ငံနဲ့ဩစတြေးလျ၊တရုတ်၊ဂျပန်၊တောင်ကိုရီးယားနဲ့နယူးဇီလန်တို့အကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ခုဖြစ်ပါတယ်။RCEP ကိုဒီနှစ်ကုန်ပိုင်းမှာလက်မှတ်ရေးထိုးကြမယ်လို့ခန့်မှန်းပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုအများဆုံးဖြစ်နေတဲ့တရုတ်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့နိုင်ငံတွေလည်းအဖို့ဝင်အဖြစ်ပါဝင်နေတဲ့အာဆီယံဟာကုန်သွယ်ရေးနဲ့ယင်းနှိမ့်နှံ့မှုပိုင်းမှာတရုတ်နိုင်ငံအပေါ်အဓိကမိခိုအားထားနေရတာပါ။အာဆီယံဆယ်နိုင်ငံထဲမှာမြန်မာနဲ့လာအိုကလွဲလို့ကျန်တဲ့နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ထားတဲ့အကြောင်းပြောထားပြီးဒီကနေ့ထိဆိုရင်စင်ကာပူမှာအယောက်160ကျော်မလေးရှားမှာ118ယောက်ထိုင်းမှာ53ယောက်ကူးစက်ခံရပြီးတော့ထိုင်းနဲ့ဖိလစ်ပိုင်တို့မှာလူတဦးစီသေဆုံးထားပြီးဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံစစ်အခြေစိုက်စခန်းတစ်ခုကနေအမေရိကန်တပ်ဖွဲ့တွေစပြီးတော့ရုတ်သိမ်းနေပြီလို့အမေရိကန်တာဝန်ရှိသူကဒီကနေ့ပြောပါတယ်။တိုက်ပွဲတွေကြကြပြပြဆက်ဖြစ်နေပြီးတော့နိုင်ငံရဲ့အချက်အတဲနဲ့ကြုံနေရချင်းအာဖဂန်အစိုးရနဲ့တာလီဘန်အဖွဲ့ကြားညီညာရေးဆွေးနွေးပွဲတွေဒီကနေ့စတင်ဖို့ရှိနေချိန်မှာပဲအမေရိကန်တပ်တွေစပြီးတော့ရုတ်သိမ်းနေတဲ့အကြောင်းပြောတာပါ။အမေရိကန်နဲ့တာလီဘန်အဖွဲ့ကြားပြီးခဲ့တဲ့လကကာတာနိုင်ငံဒိုဟာမြို့မှာလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်အရတာလီဘန်အဖွဲ့အနေနဲ့လုံခြုံရေးဆိုင်ရာကတိကဝတ်တွေကိုထိန်းသိမ်းသွားမယ်ဆိုရင်အာဖဂန်နစ္စတန်မှာရှိတဲ့ပြည်ပတပ်ဖွဲ့တွေ14လအတွင်းရုတ်သိမ်းရမှာလည်းဖြစ်ပါတယ်။သဘောတူညီချက်အရလက်ရှိအမေရိကန်တပ်ဖွဲ့ဝင်အရေအတွက်12,000လောက်ကနေဇူလိုင်လလည်းနောက်ဆုံးထားပြီးတော့ကနဦးအစ်စ်မှာ8,600လောက်ထိရှော့ချပို့နေအာဖဂန်နိုင်ငံတော်အမေရိကန်စစ်အခြေစိုက်စခန်း20လောက်ထဲက9ခုကိုပိတ်ပစ်ရမှာဖြစ်ပါတယ်။ အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်ရဲ့မြို့တော်လက်ဆာဂါမှာရှိတဲ့စစ်အခြေစိုက်စခန်းနဲ့အရှေ့ပိုင်းကဟီရတ်ပြည်နယ်မှာရှိတဲ့နောက်ထပ်အခြေစိုက်စခန်းတစ်ခုကနေတပ်ဖွဲ့တွေစပြီးတော့ရုတ်သိမ်းနေတဲ့အကြောင်းအမေမဖော်လို့တဲ့အမေရိကန်တာဝန်ရှိသူတို့က AFP သတင်းဌာနကိုပြောပါတယ်ဟဲလ်မန်ပြည်နယ်နဲ့အင်းနီချင်းကန်ဒါဟာပြည်နယ်တို့ဟာတာလီဘန်တွေရဲ့အခိုင်အမာနေရာတွေဖြစ်ပြီးတော့ဆက်ရှင်နှစ်ကြာစစ်ပွဲအတွင်းတာလီဘန်တွေနဲ့အမေရိကန်ဗြိတိသျှတပ်ဖွဲ့တွေကြားအပြင်းထန်ဆုံးတိုက်ပွဲတချို့ဖြစ်ခဲ့တဲ့ဒေသတွေလည်းဖြစ်ပါတယ်
2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုကိုစားပြုပြီးရှင်ပြိုင်မဲ့သမ္မတလောင်းအတွက်ပါတီရင်းအကျိုးရွေးချယ်ပွဲတွေလုပ်နေတာမှာဒီကနေ့အင်္ဂါနေ့မှာတော့မီရှိဂန်ပြည်နယ်အပါအဝင်ပြည်နယ်6ခုမှာအကျိုးရွေးချယ်ပွဲတွေလုပ်ဖို့ရှိပါတယ်ဒီကနေ့အကျိုးရွေးချယ်ပွဲလုပ်မဲ့ပြည်နယ်6ခုထဲမှာမီရှိဂန်ပြည်နယ်ဟာအကြီးဆုံးဖြစ်ပြီးလက်ရှိအချိန်ထိထွက်ထားတဲ့လူလူစစ်တမ်းတွေကြောင့်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကဗမွန်ပြည်နယ်ထက်လက်တော်မှတ်ဘာနီဆန်ဒါစ်ထက်ထောက်ခံမှုပို့ရထားပါတယ်2016ခုနှစ်မှာမစ္စတာဆန်ဒါစ်နဲ့နိုင်ငံခြားရေးဝန်ကြီးရောဟီလာရီကလင်တန်တို့မီရှိဂန်ပြည်နယ်မှာရှင်ပြိုင်ခဲ့ချိန်တုန်းကတော့မစ္စတာဆန်ဒါစ်အနိုင်ရခဲ့တာပါ။ဒါပေမဲ့အခုတော့မစ္စတာဘိုင်ဒန်ကဆယ်ရာခိုင်နှုန်းထက်မနည်းထောက်ခံမှုပိုရနေပါတယ်။ဒီကနေ့အကြိုရွေးချယ်ပွဲလုပ်မဲ့တခြားပြည်နယ်တွေကတော့ဝါရှင်တန်၊မစ္စဆိုရီ၊မစ္စဆိပ္ပီ၊အိုင်ဒါဟိုနဲ့မြောက်ဒါကိုတာပြည်နယ်တွေဖြစ်ပါတယ်။ဒီကနေ့မလ3ရက်နေ့တုန်းကပြည်နယ်14ခုမှာ Super Tuesday အကြိုရွေးချယ်ပွဲတွေလုပ်ခဲ့ပြီးကြတဲ့ကဆိုရင်အခုအကြိုရွေးချယ်ပွဲတွေဟာပထမဆုံးပြန်ကျင်းပတဲ့ရွေးချယ်ပွဲတွေဖြစ်ပါတယ်။အဲ့ဒီ Super Tuesday အကြိုရွေးချယ်ပွဲတွေမှာတော့ Mr. Biden ကပြည်နယ်10ခုမှာအနိုင်ရပြီး Mr. Sanders ကကယ်လီဖိုးနီးယားအပါအဝင်ပြည်နယ်4ခုမှာအနိုင်ရခဲ့ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်လွိုင်ခမ်းကျွာမှာခမန်းချေမြန်မာကျပ်ငွေကာလာတန်ဖိုး133ဘီလီယံရှိတဲ့မူရစ်ဆေးဝါးတွေမူရစ်ဆေးဝါးချက်ပစ္စည်းတွေကိုဖမ်းဆီးမိတယ်လို့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုံယုံကမတ်လ9ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။လွိုင်ခမ်းကျွာကနေထွက်ပြေးတိမ်းရှောင်နေတဲ့ဦးချမ်းမောပိုင်အိမ်ကနေ WY စရမ်းမှာဆေးကြွာဆေးပြားတွေ88စရမ်းမှာပန်းရောင်ဆေးကြွာဆေးပြားတွေအပါအဝင်အခြားမူရစ်ဆေးဝါးချက်အမှသုံးတဲ့ဆက်ဆက်ပစ္စည်းတွေကိုဖမ်းဆီးရမိခဲ့တယ်လို့လည်းဖော်ပြထားပါတယ်။နောက်ထပ်ကလည်းခမန်းကာလာကျပ်ငွေ 3.9 ဘီလီယံကျော်ဖို့ရှိတဲ့အလားတူဆေးကြွာဆေးပြား18သိန်းကျော်ဒိန်းဖြူ1420ဂရမ်နဲ့မူရစ်ဆေးဝါးချက်အမှသုံးတဲ့အခြားဆက်ဆက်ပစ္စည်းမျိုးစုံကိုပန်ရှင်မဲ့အဖြစ်ဖမ်းဆီးရမိခဲ့တယ်လို့လည်းဖော်ပြထားပါတယ်။ကုတ်ခိုင်မြို့နယ်ထက်ကကောင်းခါနယ်လွိုက်ခမ်းမြို့အနီးပတ်ဝန်းကျင်ဒေသကိုအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကဖေဖော်ဝါရီလ28ရက်နေ့ကနေဒီလ10ရက်နေ့အထိနေမြေရှင်းလင်းခဲ့တာမှာမူရစ်ဆေးဝါးအပြင်လက်နက်မျိုးစုံကိုပါဖမ်းဆီးမိခဲ့တယ်လို့လည်းမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားတာပါ။အခုလိုရှာဖွေဖမ်းဆီးမိတဲ့အထက်မှာစိတ်ကြွဆေးပြားမျိုးစုံ၊ဘိန်းဖြူ၊ဘိန်းညို၊ဘိန်းဖြူခဲ၊ဘိန်းစီခဲ၊ဆေးပြားမုံ၊ဘိန်းစိမ့်နဲ့ဆေးဝါးချက်ပစ္စည်းမျိုးစုံအပါအဝင်စုစုပေါင်းမြန်မာကျပ်ငွေခန့်မှန်းတန်ဖိုး144ဘီလီယံကျော်ဖို့ရှိတဲ့အကြောင်းသတင်းထုတ်ပြန်ထားတာဖြစ်ပါတယ်။
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ပြပြပေးခဲ့ကြတာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စားရက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American သံမြန်မာပိုင်းအစီအစဉ်ရန်ကုန်စားရက်ကြီးစားရက်တတာမှတ်855ကိုဆက်သွင်းနိုင်သလို email လိပ်စာ barmis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါရဲ့ရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေကိုပြောပြကြပါရစေ။မြန်မာကျပ်ငွေနဲ့လဲလှယ်တာမှာတရုတ်ယန်ငွေဈေးထိုးကျသွားတဲ့အတွက်မြန်မာဘက်ကနေပြီးတော့တရုတ်နိုင်ငံကိုကုန်စည်တင်ပို့နေတဲ့ကုန်စည်ဒိုင်းတွေအနေနဲ့အခက်အခဲထပ်ပြီးတော့ကြုံနေရပါတယ်။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်စီးပွားရေးနဲ့ရောင်းဝယ်တွေမှာအခက်အခဲအမျိုးမျိုးကြုံနေရတဲ့အချိန်မှာပဲတရုတ်နဲ့ကုတန်ရောင်းဝယ်နေတဲ့မြန်မာကုန်တွေတွေလည်းအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရတာပါ။ဒီအကြောင်း VOA သတင်းတောက်မတ်အိမ်တန်တာထွန်းကဆက်ပြီးတော့ပြောပြပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကြောင့်ပိတ်ထားခဲ့တဲ့မြန်မာတရုတ်နှစ်နိုင်ငံကြားကုန်စည်ပို့ဆောင်ပေးနေတဲ့မူဆယ်ကုန်သွယ်ရေးဂိတ်ကိုဖေဖော်ဝါရီ23ရက်နေ့ကမှပြန်ဖွင့်ပေးခဲ့တာပါဒီလိုဖွင့်ပေးခဲ့ပြီးသတင်းနှစ်ပတ်ကျော်အကြာမှာပဲရွှန်စည်းထိုးကျသွားတဲ့ပြဿနာကိုရင်ဆိုင်နေကြရပါတယ်ဒီလိုရွှန်စည်းထိုးကျသွားတာကြောင့်ကုန်သွယ်တွေအနေနဲ့အရောင်းဝယ်ဖြစ်အောင်လုပ်နေရပေမဲ့အမျက်တော့မရနိုင်ဘူးလို့မူဆယ်နန့်ခန်နယ်စပ်ကုန်သွယ်ရေးကုန်သည်များအသင်းအတွင်းရေးမှူးဦးဆိုင်ထွန်းကိုကိုကပြောပါတယ
်ငွေစည်းတွေအကျနေတော့ဝစီအဲ့ငွေတန်းလုံးတွေကျနေတဲ့ခါကျကိုယ့်ရဲ့ပို့ပုံမှာရောင်းလို့လည်းရတဲ့ခါကျငွေတန်းလုံးမှာပြန်လာတဲ့ခါကျလည်းနည်းနည်းတော့ရောင်းမယ်နည်းနည်းဖြစ်တယ်ဆိုတော့ဒါလည်းညက်ကဟိုလိုကြီးမဆက်ပါဘူး။အဲ့မှာဆိုကျွန်တော်ရောင်းလိုက်တယ်ယူနဲ့ရောင်းတာဟုတ်။ဒါပေမဲ့တက်ငွေနဲ့ပြန်တဲ့ခါကျကျွန်တော်နာပဲလေ။မင်းတို့ဒီငွေလဲလုံးမပါမှုတည်ပြီးတော့တော်တော်များများတော့ဒီရက်တော့ရိုက်တယ်ဗျ။ဒီကောင်ကြီးဖူးချသွားတော့ဒီစက်ပိုင်းလေးကိုဖူးချသွားတယ်မဖြစ်ဘူးပေါ့နော်။ကျနေနည်းနည်းပေါ့ဟမ်။ရောင်းခဲ့တဲ့၄-၅နှစ်တုန်းကတော့တခါကျုံ့ပါတယ်ဒါမဲ့နှောက်ပါတယ်
တရုတ်ယွမ်ငွေနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းဟာပုံမှန်အားဖြင့်တရွမ်ကိုကျပ်200ပတ်ဝန်းကျင်ရှိခဲ့တာကနေမတ်လ10ရက်နေ့မှာတရွမ်ကိုမြန်မာကျပ်ငွေ190ထိကျသွားပါတယ်။တလင်းလာနေ့မနက်ပိုင်းကဆိုရင်တရွမ်ကို182ကျပ်ကျသွားခဲ့ပြီးတော့အင်္ဂါနေ့မှာတော့နည်းနည်းပြန်တက်လာပါတယ်။ဒါကနှစ်နှစ်အတွင်းမှာပထမဦးဆုံးအကြိမ်စံချိန်တင်ကျဆင်းတာဖြစ်ပြီးမြမတစ်တီးပွဲယုံတွေနဲ့ကုန်တယ်တွေအနေနဲ့ငွေကြီးစည်းကွက်မှာအထည်နာနေကြတယ်လို့ဆိုပါတယ်
။ဖြစ်တတ်ပါလေ။နှစ်စဉ်လို့လို့ဖြစ်တတ်ပါလေ။ငွေစည်းရတဲ့ကြဒါမဲ့ဒီငွေစည်းရဒီနှစ်နှစ်အတွင်းမှာတော့ငြိမ်နေတာပေါ့နော်။အသက်ပဲရှိတော့အခုကျတော့နည်းနည်းရုပ်ရည်ထိုးကျသွားပါဘူး။ရောင်းရတာဈေးကမရငွေဈေးကမကျတော့ဆိုတော့လေနော်အဲ့လိုမျိုးအခက်အခဲတွေပါပဲဈေးကအခက်အခဲငွေကြီးအခက်အခဲပေါ့အဲ့ချင်းလေးအခက်အခဲအဲ့ဒါတွေကုန်စုပြုံးကြုံနေရတော့
ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကြောင့် American Boho Bank ကဘဏ်တွန်းတွန်းလျှော့ထားတဲ့သတင်းထွက်ပေါ်လာပြီးတဲ့နောက်တပတ်အတွင်းမှာပဲ American Dollar နဲ့မြန်မာကျပ်ငွေလဲလှယ်နှုန်းမှာလည်းဒေါ်လာကိုကျပ်100ပတ်ဝန်းကျင်အထိဈေးကျသွားပါတယ်မက်လ၄ရက်နေ့မှာဒေါ်လာကို1400ကျော်ရှိခဲ့တာကနေမက်လ9ရက်နေ့မှာတော့1300ထိကျသွားခဲ့ပါတယ်။ဒီနေ့မက်လ10ရက်နေ့ညနေ3နာရီခွဲအချိန်မှာတော့ဒေါ်လာကို1320ကျပ်ပြန်ဖြစ်လာပါတယ်။ဒေါ်လာဈေးအပြင်ပြည်တွင်းရွှေဈေးနဲ့စက်သုံးစီဈေးတွေပါအခုရက်ပိုင်းအတွင်းထိုးကျလာနေတာကိုတွေ့ရပါတယ်
။မတ်အင်တန်ဒါထောင်းစုံစမ်းတင်ပြခဲ့တဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဈေးခွဲအခြေအနေကနေခုအိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးဘက်ကိုလည်းကြည့်ကြရအောင်ပါရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်ဖို့ဆိုပြီးအိန္ဒိယနိုင်ငံဘက်ကနေနယ်စပ်ကုန်သွယ်ရေးရဲ့အဓိကဝန်ပေါက်ဖြစ်တဲ့မိုရီတမူနယ်စပ်ဂိတ်တွေကိုအိန္ဒိယနိုင်ငံဘက်ကဒီကနေ့စတင်ပြီးတော့ရဲအကန့်အသတ်မရှိပိတ်လိုက်ပါတယ်။ဒီလိုနယ်စပ်ဂိတ်ပိတ်လိုက်တာကြောင့်နှံ့ဖာလုံဈေးဟာအယောင်ဝယ်ရပ်တန့်ခဲ့တယ်လို့တမူမျိုးကနယ်စပ်ကုန်သွယ်ရေးလုပ်ငန်းတွေလည်းရပ်ဆိုင်သွားခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားတာကိုကြိုတင်ကာကွယ်တဲ့အနေနဲ့အိန္ဒိယနိုင်ငံဘက်ကတရားမဝင်ဝင်ပေါက်တွေကိုလုံးဝပိတ်ပင်ထားခဲ့တယ်လို့တရားဝင်ဝင်ထွက်ခွင့်ပြုထားတဲ့ဂိတ်တွေမှာလည်းကျန်းမာရေးစစ်ဆေးတာတွေတင်းတင်းကြပ်ကြပ်ဆောင်ရွက်ခဲ့တာပါဒီကနေ့မနက်မှာတော့တရားဝင်ဂိတ်တစ်ဂိတ်လုံးကိုအိန္ဒိယအာဏာပိုင်တွေကပိတ်လိုက်တယ်လို့တမူးခရိုင်အုပ်ချုပ်ရေးယုံကတာဝန်ရှိသူတဦးက VOA ကိုအခုလိုပြောပါတယ်
ဒီနေ့ပိတ်ထားတယ်ဗျာဟုတ်ကဲ့အိန္ဒိယဘက်ကပါနိုင်ငံလုံးပိတ်ထားပါတယ်အဲဒါတော့ဟိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လို့ပြောပါကူးစက်မှုဖြစ်လာမှာဆိုလို့ပေါ့နော
်တမူးမျိုးကန်တူဖြစ်တဲ့ဦးမြင့်စောကလည်းနေဆက်အဝင်ထွက်ပိတ်လိုက်တဲ့အကြောင်းကိုအခုလို့ပြောပါတယ
်ဟိုကျွန်တော်တို့ဒီကောင်ဆိုတော့ရောရောကဘူးဖြစ်လို့မဟုတ်ဘူးညအဲသူတင်ကခွေတာပေါ့နော်သူတင်ကခွေနဲ့အနေနဲ့တော့ဟိုပိတ်လိုက်ပြီးမှအဲ့မှာဟိုစစ်စစ်နဲ့ကျမ်းမာရေးစစ်စစ်နဲ့ဒီဒီတောင်ရှိပြည်ညာလည်းအဲ့လိုတော်လည်းမယ်လို့သူရဲ့ဒီညာကျွန်တော်မှတော့တွေ့ရတယ်နောက်တစ်ခုပြညာလေရေကန်တမ်းမရှိဘူးပြဒါလေးပြိနေတဲ့ဘောရှိတယ
်အိန္ဒိယနိုင်ငံမိုးရေးမြို့နဲ့မြန်မာနိုင်ငံတမူးမြို့ကိုဝင်ထွက်နိုင်တဲ့ဂိတ်နှစ်ဂိတ်ရှိတာဖြစ်ပါတယ်အမှတ်နှစ်ဂိတ်အနီးရှိတဲ့နန်းဖာလုံဈေးကတော့နယ်စပ်ကုန်သွယ်ရေးအတွက်အရေးပါတဲ့ဈေးလည်းဖြစ်ပါတယ်ဒီကနေ့မှာတော့လူအဝင်ထွက်မရှိလို့နန်းဖာလုံဈေးကဆိုင်တွေပိတ်ကုန်ကြောင်းကုန်စုံဆိုင်ပိုင်ရှင်တဦးကပြောပါတယ်
တို့ကကလူလုံးဝမလာဘူးဆိုတော့မရောင်းရဘူးလေအဲ့တော့ဆိုင်တော်မှတိမ့်တယ
်တမူးမျိုးကအခြားကုံတဲ့တူးကလည်းအခုလိုဂိတ်တွေပိတ်လိုက်တာကြောင့်နေဆက်ကုံသွဲရေးဟာရဆိုင်သွားတယ်လို့ပြောပါတယ
်နေဆက်ကုံသွဲရေးကကိုလောလောဆယ်တော့ဘာမှသွားလို့လာလို့မရဘူးနော်ကိုအကုန်လုံးပိတ်ထားတယ်ဝမ်းကရောတူးကရောအဓိကထိကြိုက်တာကတော့ကျွန်တော်ဈေးသူဈေးသားတွေထိကြိုက်တာပေါ့နော်ဟုတ်ပဲကံလေထိကြိုက်တော့ဗောအများဆုံးကျွန်တော်တို့ဒီဈေးကိုမိခိုးပြီးမှလာအယောင်ဝယ်လုံနေကြတဲ့လူလည်းသူတို့လည်းထိကြိုက်တာပဲသူတို့ရဲကန်တာမရှိပိတ်ထားတယ်ဆို
အိန္ဒိယမြန်မာနယ်စပ်ဂိတ်တွေကိုဖျက်ဆီးသွားလာရမှာတော့နှစ်နိုင်ငံစလုံးကကျန်းမာရေးစစ်ဆေးတာတွေဆောင်ရွက်ပြီးမှဝင်ခွင့်ပေးထားတာလည်းဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးဟာကျုံနိုင်ငံဝူဟန်မြို့ကစတင်ပြန့်နှံ့ခဲ့ပြီးအခုအခါနိုင်ငံပေါင်း114နိုင်ငံကိုကူးစက်ထားပြီးဖြစ်ပါတယ်အိန္ဒိယနိုင်ငံမှာတော့လူ90ကျော်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရကြောင်းတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပေမဲ့မိုးရေးဘက်မှာတော့ကူးစက်ထားသူရှိမရှိဆိုတာကိုအတိအကျမသိရသေးပါဘူးမြန်မာနိုင်ငံကတော့ကူးစက်သူမရှိကြောင်းသတင်းထုတ်ပြန်ထားပါတယ်
အိန္ဒိယမြန်မာနယ်စပ်ကနောက်ထပ်ကုန်သွယ်ရေးရဲ့ဝင်ထွက်ဂိတ်တစ်ခုဖြစ်တဲ့ရခောရာမီဇိုရန်နယ်စပ်ဂိတ်ကိုလည်းဒီကနေ့ညနေပိုင်းမှာပဲစတင်ပိတ်လိုက်ပြီးဆိုတဲ့အကြောင်းသတင်းရထားပါတယ်ရှင်။အခုတော့ဆန်းစုကြည်ရဲ့ရှမ်းပြည်မြောက်ပိုင်းခရီးစဉ်ကိုအလှည့်ပေးကြပါမယ်။ နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့အင်္ဂါနေ့ကရှမ်းပြည်မြောက်ပိုင်းလာရှုမြို့ခီးစဉ်အတွင်းဒေသခံလူထုနဲ့တွေ့ဆုံတဲ့အချိန်မှာကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်အလေးပေးပြောသွားတယ်လို့ပြည်နယ် NLD တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းအခုလိုဗိုင်းရပ်စ်ပိုအန္တရာယ်ရှိနေတဲ့အချိန်မှာလူထုစီဝေးပွဲလုပ်တဲ့ပေါ်ဝေဖန်ပြောဆိုနေတာတွေလည်းရှိကြပါတယ်။မြို့တော်ခမ်းမတွေ့ဆုံပွဲမှာအရက်ဖက်လူမှုအဖွဲ့အစည်းတွေကိုတီးခြားဖိတ်ထားတာမရှိခဲ့ပေမဲ့တွေ့ဆုံပွဲကျင်းပနေချိန်မှာဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်ပေါ်ကန့်ကွက်စာတွေဖြန့်တဲ့လှုပ်ရှားမှုတချို့တော့ရှိခဲ့ပါတယ်။ဒီအကြောင်း VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါအင်္ဂါနေ့မနေ့ပိုင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ဆိုရဖွဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့ကိုရောက်ရှိလာပြီးလာရှုမြို့ပြည်သူ့စေယုံအစိမ့်မြင့်တင်ခြင်းစီမံကိန်းအစိမ့်နှစ်အဖြစ်စေယုံစာအုပ်အစ်လွှဲပြောင်းပေးရပွဲအခမ်းအနားကိုတက်ရောက်ခဲ့ပြီးမြို့တော်ခမ်းမမှာလူသူတွေ့ဆုံပွဲပြုလုပ်ခဲ့ပါတယ်ဒီတွေ့ဆုံမှုအခြေအနေကိုတော့ရှမ်းပြည်နယ်မြောက်ပိုင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဦးဆိုင်မြင့်မောင်ကအခုလိုပြောပါတယ
်ဒူလာရာကလာရှုမှာဂျပန်ကဒီနေ့ဆေးရုံကိုလာရဲအဲ့ဒီဖုတ်ပွဲနေကြတော့မှမြို့တော်ခမ်းမမှာပြည်သူလူထုနဲ့တွေ့ဆုံပွဲမှာသူစပြောတာကဆက်မရင်းနဲ့ပတ်သက်ပြီးပြောပါလေလူစုကို next travel မှာသူမလို့ဆက်နိုင်တာကိုချိန်ရနားလည်ခွင့်လွတ်ဖို့ဘာကြောင့်လဲဆိုရင်ဆက်မရင်းဘူးကြီးကဥပိ19ရောဂါကြောင့်မလို့ next travel test မလို့ဖို့အတွက်သူ့ကိုတံပေးထားလို့အဲ့ဒါမပြောရတဲ့ပြည်သူလူတွေကလည်းအဲ့လိုပဲပေါ့နော်ဆက်မရင်းခိဆက်ဖို့အဲ့ဒီပုံမှာအဓိကထားပြီးတော့မှဟုတ်ပါလေ။ကျွန်တော်ကတော့ဒီလူတွေရဲ့လူရဲ့မျိုးနွယ်တွေသက်ဆိုင်ရာဝန်ကြီးတွေဟောလုပ်တဲ့မူရစီဝါအကြောင်းပြောတယ်။အဓိကဘယ်လောက်ပါလဲ။
ဒီတွေ့ဆုံပွဲမှာကိုရိုနာဗိုင်းရပ်ကူးစက်ရောဂါနဲ့ရှမ်းပြည်နယ်အတွင်းမူရီစေဝါနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေပြောဆိုခဲ့တယ်လို့ဦးဆိုင်မြင့်မောင်ကပြောပါရယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့အတူပြည်ထောင်စုဝန်ကြီးကျန်းမာရေးဝန်ကြီးတောက်တာမြင့်ထွေးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားတားရေးဝန်ကြီးတောက်တာဝင်းမြတ်၏နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်သိန့်စွေပါဝင်ရှမ်းပြည်နယ်ဆိုရဖွဲ့တို့ပါဝင်ပါရယ်COVID-19 ကိုရိုနာဗိုင်းရပ်ကူးစက်ရောဂါဖြစ်ပွားနေတဲ့သရုတ်နိုင်ငံနဲ့ထိစပ်နေတဲ့ရှမ်းပြည်နယ်တွင်လူစုလူဝေးနဲ့တွေ့ဆုံပွဲပြုလုပ်နေတဲ့လှုပ်ဆောင်ချက်ပေါ်နားမလည်နိုင်ဘူးလို့လာရှူမြို့နယ်မဲဆန္ဒနယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုင်ဝမ်လျံကဆိုပါတယ
်ဒီလိုချိန်မျိုးမှာ COVID ပေါ်တော့ကိုရိုနာဗိုင်းရပ်ကြောင့်လူစုတွေ့ဆုံပွဲတွေရှောင်ကျဉ်ကြဖို့လူစုလူဝေးတွေမလုပ်ဖို့ပြောထားလည်းပြောတာပေါ့နော်ဒါပေမဲ့နိုင်ငံကိုယ်တိုင်ကအဲ့လိုလူစုလူဝေးကြီးတွေလုပ်တဲ့ဆိုတော့နားမလည်ဖြစ်နေပါလေ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့လူသူတွေ့ဆုံမှုမှာတာမန်ပြည်သူတွေအရပ်ဖွဲ့ဖွဲ့စည်းတွေမီဒီယာတွေအနေနဲ့မေးခွန်းမေးခွေမရခဲ့ဘူးလို့တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းငင်းချမ်းရေးအရပ်ဖွဲ့ဖွဲ့စည်းအမှုဆောင်ကော်မတီဝင်မှတ်နန်းစပယ်ကပြောပါတယ
်ရခိုင်ဖွဲ့စည်းတွေကိုဖိတ်တာမရှိဘူးအမေးခွန်းမေးခွေတက်တက်ပေးတာမရှိဘူးဒီမျိုးမီမျိုးဖားတွေကမေးခွန်းအရင်ယူထားတယ်အဲ့ဒါကိုဖြေရှင်းဖို့အတွက်သူတို့လည်းပြင်ဆင်လာတယ်တော့သူရှိမှသူဖြေချင်ဒီကုန်တန်းကုလားရှိရတဲ့နည်းမီဒီယာတွေမေးခွန်းမေးခွန်းရတယ်မတွေ့ခဲ့ဘူးဆိုတော့အတော်စုကသူ့အစိုးရနဲ့အစိုးရအဖွဲ့ဝင်တွေကိုထိန်းချောင်းတာကဒီကုတိုင်းစီးပြီးမှပြည်သူထုနဲ့ထိန်းချောင်းတာပဲလုပ်သွားတယ် CSO မီဒီယာရဲ့အခန်းကဏ္ဍကိုသူသူဥစားမပေးနိုင်ဘူးပြုံးဆန်းနေရရဲ့ချက်
တော်အောင်ဆန်းစုကြည်လာရှုမြို့ကိုရောက်စင်မှာဒေသခံတချို့ရဲ့ကန့်ကွက်ကြောင်းလှုပ်ရှားမှုဖြစ်စဉ်တွေရှိခဲ့ပါတယ်လူသူတွေ့ဆုံပွဲပြုလုပ်နေချိန်တွင်တော်အောင်ဆန်းစုကြည်ကိုလက်မခံအယုံကြည်မရှိစာတွေဖြန့်ဝေတဲ့ကမ်ပိန်းလှုပ်ရှားမှုတွေရှိခဲ့တယ်လို့လည်းမှတ်နန်းစပယ်ကဆက်ပြောပါတယ်
။အဖြစ်ဝေတာပဲဒါမဲဆယ်ဖူလာတလားပေါ့နော်။တိုင်းနာတွေကအဲ့လိုသိကြရတဲ့ချီရဆိုတော့ဒီပေါ်မှာတော့တုံ့ပြန်တာပေါ့နော်။ဒီချိန်မှာနောက်ရ90နဲ့လက်တွေ့ဆင်းရမယ်။တိုင်းနာဒေသတွေပေါ်မှာဆိုတော့ဒါပေါ်မချိန်နဲ့လို့တုံ့ပြန်တယ်လို့ထင်တယ်
။အောင်ဆန်းကတိအောင်ဆန်းသမီးမတိရပောင်း90နေယုံနဲ့မဲပေးခွေပဲလဲပါလဲခစ်တဲ့နာစီစနစ်ဖြစ်ရှမ်းပြည်ကိုပင်လယ်ပြင်မလုတ်ရန်ရှမ်းပြည်တွင်ရေကာတာတည်ဆောက်မှုများဆက်မလုတ်ရန်အစရှိတဲ့စာရွက်တွေကိုလူသွားလာမှုများတဲ့နန်းဟေဝံပန်းချံလန်းလာရှုမြို့ဝင်မုတ်ဦး NLD ပါတီရုံးရှိနဲ့နားမခေါ်ရင်ရနာစခန်းမှာဖြန့်ဝေထားသလိုလမ်းဘေးဓာတ်တိုင်တွေမှာလည်းကတ်ထားတယ်လို့ဒေသခံတွေကပြောပါတယ်2019ခုနှစ်ဒီဇင်ဘာလ19ရက်နေ့တုန်းကတော့အောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်မန်အောင်မြို့ခရီးစဉ်မှာလည်းမိုင်းပါကွဲမှုတွေနဲ့တွေ့ကြုံခဲ့ရပါတယ်။တော့အောင်ဆန်းစုကြည်အနေနဲ့ဒီလပိုင်းတွင်မှာချင်းပြည်နယ်၊ကရင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်ကိုလူသူတွေ့ဆုံပွဲပြုလုပ်နေတာဟာလာမယ့်2020ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးပွဲအတွက်လာတယ်လို့လည်းတိုင်းသားနိုင်ငံရေးပါတီတွေကလည်းထောက်ပြပြောဆိုနေကြပါတယ်ခင်ဗျာ
။ဒေါ်ဆန်းစုကြည်ရဲ့ရှမ်းပြည်မြောက်ပိုင်းခီးစဉ်ကြောင့်နိုင်ကိုရင်ပြောပြခဲ့တာပါရှင်။အခုမြန်မာပြည်အနောက်ဘက်ခြမ်းကတိုက်ပွဲအခြေအနေကိုလည်းအလှည့်ပေးချင်ပါတယ်။ ချင်းပြည်နယ်ကပလဝါမြို့နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တုံနဲ့မင်းပြမြို့နယ်တွေမှာရခိုင်လက်နက်ကိုင် AA အဖွဲ့နဲ့အစိုးရတပ်တို့အင်္ဂါနေ့ကအထိတိုက်ပွဲအပြင်းထန်ဖြစ်ပွားနေပါတယ်။မနေ့ပိုင်းကလည်းဒီကြောက်တုံမြို့မှာကြီးထိမှန်ပြီးတော့အရသားတဦးသေဆုံးခဲ့သလိုမင်းပြမြို့နယ်မှာတော့ထိခိုက်ဒဏ်ရာရတဲ့အရသား9ဦးထက်မနည်းရှိပါတယ်။ဒီအကြောင်း VOA သတင်းတောက်ကိုသက်နိုင်ကဆက်ပြီးတော့ပြောပြပါမယ်ရှင်။
ကျောက်တော်မြို့နယ်လောင်းချီကျွော်မှာရခိုင်လက်နက်ကန်အဖွဲ့နဲ့စိုးရတပ်တို့ပစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်မြို့သမီးတူဦးသေဆုံးပြီးတူဦးဒဏ်ရာရရှိခဲ့တယ်လို့လောင်းချီကျွော်ဒေသခံတူဦးကပြောပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်ဖက်မှာလက်နက်ကြီးကြီးကြတာတော့ပေါ့ပါဘူးခင်ဗျာလက်နက်ငယ်နဲ့လက်ပစ်တာပါ။အဲလက်နက်ငယ်နဲ့လက်ပစ်တာကတော့ဟာသူတို့မြေလို့ပစ်တာမဟုတ်ပါဘူးရင်းပစ်တာရင်းပစ်တဲ့အစီမှာပဲကျွန်တော်တို့ရောမှာတူဦးကတော့နေရာတိုင်းပဲဖွင့်ရှင်းပြီးပဲထုံးသွားပါတယ်နောက်တစ်ခုကတော့ဟာခြေထောက်မှာဒဏ်ရာတော့ပါတယ်အခုကတော့တိတ်ဆိတ်ဖြစ်သလားတော့မပြောတတ်ပါဘူးခင်ဗျာအခုတော့ပြည်တယ်လေတခါစီရင်တော့စီရင်တော့လာကြားလိုက်ရပါတယ်ဒီနေ့ဒီမှာမိနေကိုစီလာအောင်ပဲရှိမှာပါ
ဒါပြင်မင်းပြမျိုးနဲ့ဖားပြူကြီးရွာမှာလည်းတိုက်ပွဲပြင်းထန်ဖြစ်ပေါ်ခဲ့တာကြောင့်နေအိမ်တွေမီးလောင်သွားခဲ့တယ်လို့အရသား9ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖားပြူဒေသခံကိုထွန်းထွန်းအောင်ကပြောပါတယ
်ဒဏ်ရာသူကတော့လူ5ဦးရှိတယ်အခုသူတို့အရှင်တွေကဟိုဟာဖေးရုံကိုလေတန်ဖားရတယ်နေရာကအဲဟာရာကြတယောက်ကတော့ပခုမှာမနေညာဟာမိမကြီးတယောက်ကတော့ပေါင်ဖောက်တယ်နောက်မင်းကလေးတယောက်ကလေကောင်းမှာဟာလက်နှလုံးတော့ပြေးသွားတယ်မျက်လုံးမှာဟုတ်တယ်အဖေါ်ကြီးတယောက်ကမျက်လုံးမှာထိသွားတယ်ဗျအဲ့ပွဲဖြစ်တာကဒီကျွန်တော်တို့ဟာနော်လက်နိုင်ဒေါ်လာကလက်နိုင်လာကရှိရှိမယ်အနိုင်လာကဒီမျက်နှာမဲ့ရပါကအာစစ်ကြောင်းကလာရတဲ့လာရတော့ပြောတဲ့ခါကျတော့ကျွန်တော်တိတ်ဆုံနေကြတယ်တိတ်ဆုံနေကြတော့ကျွန်တော်တို့ရွာထဲကဝင်သွားတယ်ကိုဝင်သွားပြီးခဏတည်းကြာမှကျွန်တော်တို့ကဘာမှဖြစ်တော့ဘူးဆိုပြီးဘာမှဖြစ်တော့ဘူးဆိုပြီးပြန်ထွက်လာကြတယ်တိတ်ဆုံနေတဲ့အရာဟာကအဲခဏနေကြတော့စကားတစ်ခုနှစ်ခုပဲပြောရသေးတယ်ကျွန်တော်တို့ခိုင်ပြီးကျွန်တော်တို့အမေတွေနဲ့လေပြီးအဲ့ဒါနဲ့တင်းနဲ့တည်းကြောတာနဲ့အကုန်လုံးလက်နေကြီးတွေနဲ့ပြစ်ခတ်တာဗျာအရွာတွေရွာတွေကအိမ်တွေလည်းမိလောင်သွားတယ်အင်္ဂါအလုံး30ဂျိုလောက်မိလောက်သွားတယ်။အိတ်ပွဲက2နာရီဂျိုလောက်ကြာတယ်ဗျ
။မင်းများမျိုးနဲ့ဖောက်ပြူကြီးရွာနီးမှာတပ်မတော်စေချောင်းတစ်ခုကိုအိတ်ပွဲကစနိုက်ပါနဲ့ပြစ်ခတ်ခဲ့ပြီးတစ်ဆုံသူတွေများပြားတာကြောင့်ကျေးရွာတွင်းကိုလက်နက်ကြီးတွေနဲ့ပြစ်ခတ်တာဖြစ်တယ်လို့အေအေပြောခွင့်ရခိုင်ဒုက္ခကဆဆွေးပြောဆိုပါတယ်
။ဟိုမနေ့ကဒီမတ်လ9ရက်ဒီမနေ့9နာရီ34မိနစ်မှာဒီမင်းများမျိုးနဲ့ဖောက်ပြူရခိုင်ရွာထိပ်ကိုမြန်မာစစ်တပ်ကနေပြီးတော့လက်နက်ကြီးလက်နက်ငယ်တွေနဲ့သူတို့ဒီရေကြဲချီချီနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ကြောင့်မို့လို့ဖားပြိုရွာဖြေးမှာနေရင်တချို့မီးလောင်တာရှိတယ်။ဟိုဖားပြိုရွာမှာတော့ကျွန်တော်တို့နဲ့တိုက်ပွဲဖြစ်တာမရှိဘူး။ဟိုဒီဖားပြိုရွာနဲ့ဒီမီတာ200ကျော်လောက်ဝေးတဲ့နေရာမှာတော့မြန်မာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ဘက်ကနေပြီးတော့ဟိုစနိုက်ပါနဲ့ပစ်ခတ်ခဲ့တာရှိတယ်လို့သိရတယ်။ဆိုတော့အဲ့ဒီမှာမြန်မာစစ်တပ်ဘက်ကဟိုတေဆုံးတာရတာတွေရှိတဲ့အတွက်ကြောင့်မို့လို့သူတို့ကဒီဟိုအဲ့ဒီဖားပြိုရခိုင်ရွာကိုဟိုလူမျိုးရေးရအညိုးတေးတွေအပေါ်မှာအခြေခံပြီးတော့မှဒါပြစ်ခတ်တာရှိတယ်လို့သိရတယ
်။ဒါပြင်ပလောဝမြို့နယ်ဖက်တွေမှာလည်းဆိုရတတ်နေတဲ့ဖွဲ့တို့ဒီကနေ့ထိတိုက်ပွဲအပြင်းထန်ဖြစ်ပေါ်နေတာတွေရှိတယ်လို့ခိုင်ဒုက္ခကပြောပါတယ်
။ဒီမနေ့ကဒီမလာ9ရက်နေ့မှာပလောဝမြို့နယ်မီးရှောင်းတကားထိုက်ကဒီဒီဟာကုန်းပတ်ဝန်းကျင်မှာတိုက်ပွဲတွေဟိုဆက်တိုက်ဖြစ်ပေါ်ခဲ့တာတော့ရှိသေးလား။အဲ့ဒီမှာဒီဒီဟာကုန်းကိုထိုးပေါက်ပြီးတော့မှဒီစစ်ကူပို့ဖို့စူးစမ်းနေတဲ့ဒီမြန်မာစစ်တပ်ရဲ့စစ်ကြောင်းတွေနဲ့ကျွန်တော်တို့ရခိုင်တပ်တို့အကြမ်းမှာတိုက်ပွဲတွေဟိုဆက်လက်ပြီးတော့ဖြစ်ပွားနေတာရှိတယ်။မြန်မာစစ်တပ်ရဲ့ဒီစစ်ကြောင်းတွေနဲ့ကျွန်တော်တို့ရခိုင်တပ်တို့အကြမ်းမှာဒီမုံတန်းပြင်ရွာရဲ့အရှိဖက်နဲ့ဒီတောင်ဖက်တောင်တန်းတွေမှာဒီတိုက်ပွဲ3ကြိမ်ဟိုဆက်တက်ဖြစ်ပွားခဲ့တာရှိတယ်။အဲ့နေရာ3ခုမှာဒီတိုက်ပွဲတစ်ကြိမ်လေးဖြစ်တာပေါ့နော်။ဒီမနေ့9နာရီ18မိနစ်ကစတင်ပြီးတော့မှဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီလေကြောင်းကနေဟိုရိုက်ခါတွေစစ်ကူစစ်သားတွေနဲ့ဒီခရမ်းမီးကြောက်တွေချပေးဖို့စူးစမ်းခဲ့တာရှိတယ်။
ပလဝမြို့နယ်တွင်မှာတိုက်ပွဲတွေကြောင့်စစ်နဲ့ရဲခါတွေလည်းပြက်လက်နေတယ်လို့လုံချုံရေးအရှင်တွေကမနေ့6နာရီကနေညနေ9နာရီထိညမထွက်ရမင်းပုံမှန်တစ်လေးလေးကိုထပ်မံတူရှိထုတ်ထားတာလေးဖြစ်ပါတယ်။ပလဝမြို့နယ်နဲ့ရခိုင်မြောက်ပိုင်းကတိုက်ပွဲရှိနေတဲ့နယ်အရသာထိခိုက်တိုက်စုံးမှုတွေနဲ့ပတ်သက်ပြီးမေးမြန်းဖို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့နဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘုံမုံကြီးဝင်းစောဦးတို့ကိုဆက်တွေ့ဖြစ်ပေမဲ့ဖုန်းလက်ခံဖြေဆိုခွင့်ရှိမရှိပါဘူး။ရခိုင်မြောက်ပိုင်းနယ်ပလောဝမြို့နယ်တွေမှာဆိုရတန်းနယ်အဖွဲ့တို့တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတိုက်ပွဲတွင်ရသားထိခိုက်တိုက်စုံးတာတွေလည်းများပြားလာနေပါတယ်။အခုလိုရသားတွေတိုက်စုံးတိုင်းမှာလည်းတန်းနယ်အဖွဲ့တို့ဟာတစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွဆွေးပြောဆိုနေကြတာလေးဖြစ်ပါတယ်ခင်ဗျာ။
ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်နယ်ကကြောက်တုံနယ်မင်းပြတို့မှာတိုက်ပွဲအတွင်းရသားတွေသေဆုံးထိခိုက်မှုရှိခဲ့တဲ့အကြောင်းကိုသက်နိုင်ပြောပြခဲ့တာပါရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်2020ပြည့်နှစ်မတ်လ10ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့နဲ့အတူ VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်း9နိုင်ခွဲကနေ10နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုထဲမှာတော့ဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုမစခင်အရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
ဒီမိုကရေစီပါတီတွင်သမ္မတလောင်းရွေးချယ်ဖို့ပြည်내6ခုမှာအင်္ဂါနေ့ရွေးကောက်ပွဲတွေထက်ကျင်းပမှာပါ။အခုချိန်အထိအဓိကကိုယ်စားလှယ်လောင်းနှူးဖြစ်တဲ့ဘားဘောက်ပြည်내ထက်လွတ်တော်အမတ်ဘန်ဒီဆန်ဒါစ်နဲ့ဒုသမ္မတဟောင်းဂျိုးဘိုက်ဒန်တို့တယောက်ရှင်ပြိုင်နေပါလေ။ပြီးခဲ့တဲ့သတင်းဘက်ကဂျိုးဘိုက်ဒန်ကရွေးကောက်ပွဲ10ခုမှာအနိုင်ရလိုက်တာကြောင့်ဘန်ဒီဆန်ဒါစ်အတွက်အကြိမ်နဲ့ခက်ခဲခဲရှင်ပြိုင်ရမယ့်အခြေအနေမှာလည်းရှိနေပါလေ။ပြီးခဲ့တဲ့ဘက်ကရွေးကောက်ပွဲဒီမှာအနိုင်ရပြီးဒီမိုကရေစီပါတီသမ္မတကိုယ်စားလှယ်လောင်းတွေတဲ့ရှေ့ကဥဆောင်သူဖြစ်လာတဲ့ဒုသမ္မတဟောင်းဂျိုးဘိုက်ဒန်စနေနေ့ကမစ်ဆိုရီပြည်နယ်မှာမဲဆန္ဒရှင်တွေကိုတွေ့ဆုံပါတယ်။မစ်ဆိုရီပြည်နယ်ဟာအင်ကာနေပါတီရင်းသမ္မတဟောင်းရွေးကောက်ပွဲတွေကိုမီချီဂန်၊အိုက်ဒါဟို၊မစ္စစ်ပီ၊မြောက်ဒါကိုတာနဲ့ဝါရှင်တန်ပြည်နယ်တွေနဲ့အတူကျင်းပမှာပါ။ဘန်ဒီဆန်ဒါစ်ကလည်းမတ်လ18ရက်နေ့သမ္မတဟောင်းပထမရွေးကောက်ပွဲကျင်းပမယ်။အီလီနိုင်းစ်ပြည်နယ်မှာမဲဆယ်စည်းရုံးပါတယ်။ပါတီတွင်းမှာအဓိကရှင်ပြိုင်တဲ့သူတွေနှုတ်ထွက်သွားပြီးကိုယ်စားလှယ်အတော်များများကဂျိုးဘိုက်ဒန်ကိုထောက်ခံတဲ့အကြောင်းကြေညာခဲ့ပါတယ်။ဂျိုးဘိုက်ဒန်ကိုထောက်ခံသူတွေထဲမှာအင်ဒီယားနာပြည်နယ်ဆော့ဘန်မြို့တော်ဝင်ပီတ်ဘူတီဂျေမင်နီဆိုတာပြည်နယ်ထဲလွတ်တော်အမအေမီဂလိုဘာချာနဲ့နယူးယောက်မြို့တော်ဝင်ဟောင်းဘီလနာတထဲကြီးမိုက်ဘလွန်ဘတ်တို့လည်းပါဝင်ပါတယ်ကယ်လီဖိုးနီးယားပြည်နယ်ထဲလွတ်တော်အမကမ်လာဟဲရစ်ကလည်းဂျိုးဘိုက်ဒန်ကိုထောက်ခံတဲ့အကြောင်းတင်းကွတွေကတွစ်တာလူမှုကွန်ရက်ကနေကြေညာပါတယ
် that I am with great enthusiasm
Joe Biden American ပြည်အောင်စုရဲ့သမ္မတဖြစ်လာအောင်ထောက်ခံဖို့အတွက်ကျမအားတက်သရောအခိုင်အမာဆုံးဖြတ်လိုက်ပါပြီ
ဘန်ဒီဆန်ဒါစ်ကတော့ဒီလိုထောက်ခံတာတွေကိုသူ့အနေနဲ့မှန်ဟောတဲ့အကြောင်းသတင်းကွန်ရက်နေ့က ABC ရုပ်သံကိုပြောပါလေ
What was very clear from the media narrative and what the establishment
သတင်းဌာနတွေရဲ့ဖော်ပြချက်တွေနဲ့အစင်လာရှိတဲ့နိုင်ငံရေးတိုင်ဝမ်ကဘိုင်ဒန်ကိုဝန်းရံပြီးကျွန်တော်ကိုအနိုင်ရအောင်လုပ်ချင်တယ်ဆိုတာရှင်းနေတာပ
ါဂျိုးဘိုင်ဒန်ကတော့ဒီမိုကရက်တစ်ဆိုရှယ်လစ်လို့ကြေညာထားတဲ့ဘန်ဒီဆန်ဒါစ်ဟာတိတ်ကိုဆွံ့ရောက်လွန်းနယ်လို့ပြောပြီးသူနဲ့လက်တွဲအလုပ်လုပ်ဖို့ခက်တယ်လို့ဝေဖန်သွားပါတယ်ဒါအပြင်မဲဆန္ဒရှင်တွေကိုသူကအခုလိုဂရီးပေးပါလေ
I promise you we're going to bring together America of every Americans of every race ethnicity
American ပြည်ထောင်စုမှာလူမျိုးတိုင်းလူမျိုးတိုင်းကြားမမရွေးစီးပွားရေးအဆင့်အတန်းမခွဲဒီမိုကရက် Republican တတိပုဂ္ဂလဘယ်နေရာကမဆိုပြန်လဲစုစည်းသွားမယ်ဆိုတာခင်ဗျားတို့ကိုကျွန်တော်ဂရီးပေးပါတယ
်ဘာနီဆန်ဒါစ်ကတော့သူဟာလူ့သမားတွေနဲ့လူငယ်မဲဆန္ဒရှင်တွေရဲ့စိတ်သက်ဒီကိုတွန်းတင်ပေးခဲ့တယ်လို့ ABC ရုပ်သံကိုပြောပါလေ
I think we're going to win this thing. We won in California, we won in Utah, we won in
ကျွန်တော်တို့ဒီကိစ္စမှာနိုင်မယ်လို့ကျွန်တော်ထင်ပါတယ်။ California မှာ Utah မှာ Colorado မှာနောက် Vermont ပြည်နယ်တွေမှာကျွန်တော်တို့နိုင်ပါတယ်။ပြည်နယ်၃ခုမှာထောက်ခံမဲ့အများဆုံးရပါတယ်။အခု Michigan ပြည်နယ်နဲ့ Washington ပြည်နယ်တွေနောက်တခြားနေရာတွေအားလုံးမှာနိုင်ရဖို့ကျွန်တော်မျှော်လင့်ပါတယ်
။ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင် Jesse Jackson ကတော့ Bernie Sanders ကိုသူထောက်ခံတဲ့အကြောင်းတင်းငွေတွေနေ့ကကြေညာပါတယ်။ဒီကြေညာချက်ကအာဖရိကနယ်ပေါ်အမေရိကန်တွေကြားမှာဘန်ဒီဆန်ဒါစ်ပေါ်ထောက်ခံမှုနဲ့ပိုပြီးကျေပြန့်လာအောင်ထောက်အကူပြုနိုင်ပါတယ်။ဂျိုးဘိုက်ဒန်ကိုယ်တိုင်လည်းဒီလိုရွေးကောက်ပွဲမှာရေးကြီးတဲ့အာဖရိကနယ်ပေါ်အမေရိကန်တွေရဲ့ထောက်ခံမှုတချို့ကိုရရှိထားပြီးဖြစ်ကြောင်းပါခင်ဗျာ။
ကို ုသိန်းထိုင်ဦးစီစီတက်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြကြတာပါရှင်။ခုတော့အင်ကာနေညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးကန်စီစဉ်စတင်ချိန်ရောက်ပါပြီ။စီစဉ်သူကိုသားညုံနဲ့တူထုတ်လုပ်ရမှုမခင်ဖြူထွေးတို့ရဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာညချမ်းပါခင်ဗျအင်္ဂါနေ့ညပိုင်းတည်းလေလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ COVID-19 ကာကွယ်ထိန်းချုပ်ရေးအတွက်မြန်မာအစင်းသစ်ဖြစ်ပြီလားဆိုတာပါ COVID-19 ရောဂါတနည်းအားဖြင့်ဒီကိုရိုနာဗိုင်းရပ်စ်ဒီကူးစက်မှုတွေကမ္ဘာမှာကျယ်ပြန့်လာတဲ့တစ်ချိန်တည်းမှာပဲလူလူကြားမှာထိတ်လန့်ဆိုးရိမ်မှုတွေကမ္ဘာပေါ်မှာတိုးထက်တိုးလာနေပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခုချိန်ထိအတိမပြုတ်နိုင်သေးပေမဲ့ယောဂကာကွယ်ရေးနဲ့ယောဂထိန်းချုပ်ရေးပြင်ဆင်စရာတွေရှိတာတွေကတော့ပြင်ဆင်ရမှာဖြစ်ပါတယ်။မြန်မာတာဝန်ရှိသူတွေအနေနဲ့ COVID-19 ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးအတွက်လက်ရှိပြင်ဆင်ဆောင်တာတွေဟာအားရကျေနပ်စရာရှိပါလား။နောက်လူလူကရောဒီယောဂပြန့်နှံ့မှုနဲ့ပတ်သက်ပြီးတော့သိရှိနားလည်ပြီးတော့ယောဂကာကွယ်ရေးကိုနည်းလမ်းတကျပြင်ဆင်ထားနိုင်ပါရဲ့လား။ကျွန်တော်တို့တုံ့တက်ဆွေးနွေးသွားမှာဖြစ်ပါတယ်ခင်ဗျာ။အဓိကပါဝင်ဆွေးနွေးပေးမယ့်လူကတော့ဒေါက်တာမူအောင်ကျော်နိုင်ဖြစ်ပါတယ်ခင်ဗျာ။အထွေထွေယောဂကုအထူးကဆရာဝန်ကြီးဖြစ်လို့ပဲဒီလူလူကျမကြီးနဲ့ပတ်သက်လို့ဒီအသိပညာပေးစာရီလည်းရေးသားနေသူဖြစ်ပါတယ်ခင်ဗျသူကအဓိကပင်တိုင်းဆွေးနွေးပေးသွားမှာပါဒေါက်တာမိုးအောင်ကျော်နိုင်ကြားရပါလားခင်ဗျဟု
တ်ကဲ့ပါဆရာရှိပါတယ
်ဟုတ်ကဲ့ခုနကကျွန်တော်ဒီနေ့ဆွေးနွေးပွဲရဲ့ထိတ်ဆုံးခေါင်းစဉ်နဲ့ပဲဆရာအမြင်ကိုမေးလိုက်ချင်ပါတယ် COVID-19 ကိုရိုနာဗိုင်းရပ်စ်ယောဂကဘာမှာတော်လေးကျေပြန်းဖြစ်နိုင်ပါပြီမြန်မာမှာမရောက်သေးပါဘူးတရားဝင်အတီမပြုတ်လို့မရသေးပါဘူးအဲ့တော့ဒီယောဂကာကွယ်ထိန်းချုပ်ရေးမြန်မာနိုင်ငံမှာအဆင်သင့်ဖြစ်နေပြီလားဘယ်လိုများယူဆပါလဲ
အဲ့တော့ကာကွယ်ထိန်းချုပ်ရေးနဲ့ဆက်သက်လို့ရှိရင်တော့ကျွန်တော်တို့ကဒီတန်တရားလူနာတွေကိုရှာဖွေပေါ်ထုတ်ပြီးတော့စစ်ဆေးဆောင်ရွက်ခြင်းလို့သိရှိပါတယ်။အဲ့တော့အခုကျွန်တော်တို့ဂျပန်ရေးနဲ့အလားတူယူဌာနကနေဒီတန်တရားလူနာတွေကိုဟိုစောင့်ကြည့်တဲ့အခါမှာကျွန်တော်အဓိကနှစ်ခုကိုတွေ့ပြပါတယ်ခင်ဗျာ။တစ်ခုကတော့ဒီ contact ပေါ့နော်ဒီရောဂါဖြစ်ပေါ်တဲ့နိုင်ငံကပြန်လာတဲ့လူတွေဌာနချောင်းဆိုရင်ကျွန်တော်စောင့်ကြည့်ရှိစစ်ဆေးတဲ့အာကတပိုင်းအခွဲဖြစ်ပြီးတော့နောက်တစ်ခုကတော့ဒီရင်းထန်တဲ့အသက်ရှိလမ်းကြောင်းဆိုင်ရာရောဂါလက္ခဏာရှိတဲ့သူတွေအနေနဲ့လည်းဒီဖြီးသွားတဲ့ယာဉ်တွေမရှိတော့လေသူတို့ကိုလည်းစောင့်ကြည့်ဆက်ဆေးခဲ့ထည့်ပြီးတော့ဒီဆောဆီယံကသူရှိတဲ့အတွက်ဆောင်ရွက်နေတာကိုတွေ့ရပါတယ်ခင်ဗျာဆိုတော့အဲ့ဒါတွေအနေနဲ့ကတော့ကျွန်တော်တို့ဒီကိုဗစ်ကြောင့်ဖြစ်လာနိုင်တဲ့ရောဂါမကျဉ်းထန်တာပဲဖြစ်ဖြစ်ပုံရောင်တဲ့ရောဂါရဲ့ဖြစ်ဖြစ်ဆောဆီယံကသူရှိတဲ့ဆောင်ရွက်နေတာကိုတော့ကျွန်တော်တို့တွေ့ရပါတယ်
အဲ့ဒီမှာကျွန်တော်တို့အတော်လေးစိတ်ဝင်စားကြတဲ့တခုကမြန်မာနိုင်ငံကပြောမယ်ဆိုရင်တရုတ်နဲ့လည်းနေချင်းတွေဆက်နေပါတယ်မြန်မာနိုင်ငံကျော်ပြီးတော့ဘင်္ဂလားဒေ့ရှ်တို့ဘာလို့မအောင်လို့မှဒီဗိုင်းရပ်စ်ပိုးတွေ့နေရပါပြီမြန်မာနိုင်ငံမှာဘာကြောင့်အခုထိမတွေ့နိုင်သေးတာလဲမဖော်ထုတ်နိုင်တာပဲလားတကယ်ပဲရောဂါပိုးမရောက်နိုင်သေးတာလားဘယ်လိုများယူဆပါလဲဒေါက်တာမောင်ကျော်လိုက
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီရောဂါပိုးကသူ့ကြည့်ပဲဝင်လာနိုင်တာမဟုတ်ပဲねယောဂဘူးတည်ဆောင်သူတွေသူတွေရည်ရည်ပြင်ပါလာနိုင်မှာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံနေနဲ့ဆိုရင်တော့ဒီနေဆက်ဒေတာကနေတရုတ်နဲ့ညီဆက်တဲ့ဒေတာကနေလုံးလုံးကြီးပြန်လာတဲ့သူတွေရှိတယ်လို့ဒီလေစိတ်လေဝင်ရနေတစ်ပြင်ပြပြဆိုင်ရာယောဂဖြစ်ပွားနေတဲ့ဒေတာတွေကနေပြန်ပြီးဝင်ရောက်လာတဲ့သူတွေလည်းရှိပါတယ်အဲ့တော့ဒီလမ်းနဲ့ပြန်မှာဆိုရင်တော့ဒီအများစုကျွန်တော်လက်ခံထားတာကတော့ဒီကြောင်းကနေတစ်ပြင်ဝင်ရောက်လာတဲ့အခွင့်အလမ်းကပိုများမယ်လို့ယူဆထားကြပါတယ်။ဘာလို့လဲဆိုရင်ကျွန်တော်တို့ဒီတရုတ်ပြည်နဲ့ဆက်နေတဲ့ data ယူနန်ပြည်နယ်မှာဆိုဖြစ်ပွားမှုနှုန်းနဲ့သိဆုံးမှုနှုန်းဟာဒီမပြားတဲ့အတွက်ကြောင့်ဒီအနေနဲ့သင်ပြန်ဝင်ရောက်လာတဲ့မြန်မာလူ့သမားအနေနဲ့ဒီယောဂပိုးဟိုပါဝင်နိုင်တာနဲ့အခွင့်အလမ်းလေးတယ်လို့ဆိုပါတယ်။လက်ခံထားကြတယ်ပေါ့နော်။အဲ့တော့ဒီလေဇိကနေဒီသင်ဒီကြောင်းလဲဒီသင်ဝင်လာတဲ့ယောဂပိုးတည်ဆောင်သူတွေကတော့တနိုင်ငံတစ်ကမ္ဘာလုံးကိုအထက်ရောက်ရှိတယ်လို့မြန်မာပြည်ကိုလည်းရောက်ရှိဝင်ရောက်လာမယ်လို့ကျွန်တော်တို့ယူဆပါတယ်။နော်ဒါပေမဲ့ဘာမှမတွေ့ရဘူး။ဒီယောဂဘူးပြင်းပြင်းထန်ထန်ဖြစ်တဲ့လူတွေကျွန်တော်တို့မတွေ့ရသေးဘူး။ဒီယောဂဘူးရှိတယ်ဆိုတော့တွေ့ရှိချက်မရှိသေးဘူးပေါ့နော်။ confirm case မရှိသေးဘူး။တန်လျာလူနာအနေနဲ့တတ်မှတ်ထားတဲ့ဆဲကလုံးရတဲ့၂ရက်၃ရက်မှာအဲ၃ဦးတည်ဆုံးသွားတယ်ဆိုပြီးတော့အတန်းင်းကျွန်တော်တို့သိရတယ်ပေါ့နော်။သိရတဲ့အခါမှာဒီယောဂကပိုးရှိတဲ့လူတွေကတော့မြန်မာပြည်တွင်းမှာရောက်ရှိနေနိုင်တယ်။သို့တော်ရှာဖွေမတွေ့ရှိသေးဘူးပေါ့နော်အဲ့တော့ကျွန်တော်တို့ကယောဂကိုရှိစေချင်နေတာတော့မဟုတ်တော့လဲပဲရှိနေတာကိုဟိုလွတ်သွားမှာစိုးရိမ်ရဲ့အဲစိတ်ရိုးတော့ရှိနေကြတယ်ဆိုပြီးကျွန်တော်တို့သိရပါတယ်
ဟုတ်ကဲ့ဒီနေရာမှာ
သိပောင်းပေးကြတယ်မှာဟုတ
်ဟုတ်ကဲ့ဒီနေရာမှာကျွန်တော်တို့ခုထပ်မေးချင်တာကယောဂပုဂ္ဂုကမြန်မာနိုင်ငံထဲမှာယောဂပုဂ္ဂုကိုဟိုလက်ပေါ့နော်ဒီတခွဲဆန်းတက်လို့အဖြေထုတ်လို့ရနေပြီလို့လည်းသိရပါတယ်အဲ့တော့စောင့်ကြည့်တာတွေတန်တရားလူနာတွေလည်းတတ်မှတ်ထားတာရှိပါလေ ဒါပေမဲ့ဗမာကြီးလက်နေရာကြီးခုနပြောလို့တရုတ်နဲ့ဇက်တူပါတော့ဝင်လာတဲ့ရွှေပြောင်းလူသမားတွေဆိုရင်ကြီးလက်ဒေသတွေကများတယ်သူတို့အဲ့ကိုပြန်ကျဲထွက်သွားတယ်အဲ့တော့အနေသားတစ်ခုလုံးကိုကျမကြီးဝန်ကြီးဌာနကစောင့်ကြည့်နိုင်တဲ့အနေအထားရောတကယ်ရှိပါရဲ့လားတနိုင်ငံလုံးတိုက်တာ
တနိုင်ငံလုံးတိုက်တာနဲ့တော့ပြန်ရောက်လာတဲ့သူတွေထဲမှာရှားနာပြီးချောင်းထိုးတဲ့သူတွေဆိုရင်တော့ဒီတက်ဆိုင်ရနေဆေးရုံနေရာတစ်ချင်းเนาะပြောင်းလဲပြီးတော့ဆွဲပြောင်းပြီးတော့စောင့်ကြည့်တဲ့ဟာတွေကျွန်တော်တို့သိရှိရပါတယ်ကျွန်တော်တို့တခုပဲရှိတာကအဲ့ဒီလူတွေကိုကျွန်တော်တို့ဒီ conference ဆိုခေါ်ရင်ဒီ conference ဆက်နဲ့ all conference ဆက်ဒီယူတဲ့နေရာမှာများကျွန်တော်တို့ကလိုအပ်ချက်ကလေးများရှိမလားပေါ့เนาะဒါလေးကိုတော့ကျွန်တော်တို့က sanitize ဖြစ်ဖို့အတွက်ကိုဒီမိသားစုဆီစီဖို့အတွက်အားနည်းချက်လေးဒီနေရာမှာတစ်ချက်ရှိနိုင်ပါ့မလားဒါလေးတွေကိုလွတ်သွားမလားပေါ့ဒီနောက်တစ်ခုကကျွန်တော်တို့သိရှိထားတဲ့လောက်ကတော့တခြားနိုင်ငံတွေမှာလည်းဒီလိုပဲပထမတစ်ကြိမ် negative ဖြစ်ရုံနဲ့ဒီကျွန်တော်တို့ကဒီပိုးခနာကိုယ်ရဲမှာမရှိဘူးလို့မပြောနိုင်ဘဲနဲ့နော် seriously ဆက်ပြီးဖြစ်လာမှတွေ့တာမျိုးတွေနောက်တစ်ခါဒီရင်ပတ်တမ်းရိုက်တာတွေ University ရိုက်တာတွေမှာဒီစုပ်ကိုရောက်ရှိတာတွေကိုတွေးရှိတာမျိုးလေးတွေလည်းကျွန်တော်တို့ကဖတ်ရှုမိနေတဲ့အခါကျတော့ကျွန်တော်တို့ရဲ့ဒီ negative ဆိုတဲ့ case တွေမှာတော့ပိုးများရှိနေပြီးကျွန်တော်တို့ကပဲမတွေ့သေးတာလားဆိုပြီးတော့စိုးရိမ်တောက်ကြမှုလေးတွေလည်းကျွန်တော်တို့ဒီသူချင်းပြည်ငယ်ချင်းမိတ်ဆွေကြားထဲမှာရှိနေပြောဆိုနေကြတာတွေရှိပါတယ်ခင်ဗျအဲ့တော့ဒါလေးတွေကိုတော့ပို့ပြီးတော့ဟိုအသေးစိတ်လေးပြန်ပြီးတော့ဒီဟိုပြောပြနိုင်တယ်ဆိုရင်တော့ဒီယုံကြည်မှုပုံပြီးမြင့်တက်လာနိုင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျဒေါက်တာမိုးအောင်ကျော်နိုင်ဒီလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျကျွန်တော်သရရှင်ကိုအလှစ်ထပ်ပေးကြပါလေအာသရရှင်ဥစိမ့်မောင်ကကျွန်တော်တို့ကိုဒီကိစ္စနဲ့ပတ်သက်လို့စာရေးသားပေးပို့ပြီးတော့ဆွေးနွေးထားတာရှိပါတယ်မနန်းလောက်ရင်သူဥစိမ့်မောင်ရဲ့စာလေးဖတ်ပြပါအောင်ခင်ဗ
ျဟုတ်ကဲ့ပါရှင်မြန်မာနိုင်ငံအဆင်သင့်ဖြစ်ပြီလားဆိုရဲမိခွန်းကိုဖြေရမယ်ဆိုရင်တော့ဆိုရင်တဲ့ရခိုင်နှုန်းများအဆင်သင့်ဖြစ်အောင်တော့မလုပ်သေးဘူးလို့ဆိုရမယ်အခြေအနေရှိနေပါတယ်တဲ့ထိန်းချုပ်ကာကွယ်နိုင်တယ်လို့အတီးပြုမပြောနိုင်သေးတယ်လို့ပဲကုဆက်ပြန့်ပွားမှုမရှိပါဘူးလို့လည်းအတီးပြုပြောနိုင်ခြင်းမရှိသေးပါဘူးတဲ့ဒါပေမဲ့လည်းကျန်းမာရေးနဲ့ဆေးဘက်ဆိုင်ရာတာဝန်ရှိသူတွေကတော့တဲ့ကာကွယ်ရေးနဲ့ထိန်းချုပ်ရေးဆိုင်ရာကြိုတင်ပြင်ဆင်မှုတွေမျက်ခြေမပြတ်စောင့်ကြည့်ဆီဆင်းနေပါတယ်တဲ့ဒါပေမဲ့အဲ့ဒီလောက်ရက်တွေကရှင်းတာလောက်ရှားရှိပေမဲ့လည်းစိတ်ချရလောက်အောင်ထိတော့လုံနိုင်ပြီလို့မထင်မိပါဘူးတဲ့အရေးကြီးတာကတော့လူမှုပါလက်လုတ်လက်စာတနေ့လုတ်တနေ့စာတောင်းတူလေသမားဆင်းရဲသားအများစုရှိနေတော့ကိုဝန်းစာရေးအထက်ဘာကောမှအလေးမထားကြတာတွေများနေတယ်ထိမ့်ချုပ်ရေးကာကွယ်ရေးအတွက်ပညာပေးမှုတွေလုပ်တဲ့လောက်အရာမထင်မထီမဲ့မြင်အလေးမထားမှုတွေများနေတယ်တဲ့နှာခေါင်းစည်းတွေသုံးဖို့တိုက်တွန်းပြောကြားတဲ့အတိုင်းအောင်အလုတ်ပေါ်ပါလို့သဘောထားနေသူတွေကများနေပါတယ်တဲ့လိုက်နာသုံးဆွဲသူကလည်းအလွန်နှဲပါတယ်ဈေးတွေကျောင်းတွေမှာတွေ့နေရတာရင်လေးစရာပါတဲ့နာစီချောင်းဆိုးအဖျားဝင်နေရင်တော့မှရွရွအေးအေးမိလို့ဖြစ်တာပါဆိုပြီးတော့ဆေးမီတိုတွေနဲ့ကုသနေတာကိုကြေးလက်သေးတာမှအများဆုံးတွေ့နေရတယ်တဲ့မြို့ပေါ်ပိုင်းလောက်မှသာဆေးခန်းကိုပြေးကြသူအနည်းငယ်ရှိပါတယ်ပညာပေးတွေကြောင့်ကြဲကြဲပြန့်ပြန့်လှုပ်တော့လဲတိတာတိတယ်အလေးထားလိုက်နာမှုမရှိတဲ့ညံတွေကြောင်းစိတ်မချတဲ့အခြေအနေမှာရှိနေတယ်ဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့ဥစိတ်ပေါင်းရေးသားပြပလာတာပါသရရှင်တူလီလိုင်းပေါ်မှာရှိပါတယ်ခင်ဗျာကိုတီးလည်မှုဆွနေမင်းမြန်လို့ရပါတယ်ခင်ဗျာဒေါက်တာမိုးအောင်ကျော်လည်းရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ဒီဘားလိုက်ပိုးကတော့အမတန်မှစိုးရင်စားကောင်းတဲ့ဘားလိုက်ပိုးဖြစ်တဲ့အတွက်ကျွန်တော်အရင်ဒီဘက်ကကျွန်တော်ပြောခဲ့ပြီပါခင်ဗျာကျွန်တော်ဒီမြန်မာပြည်မှာတော့တကယ်လို့ဒီယောဂါလာဝင်ခဲ့ရှင်ကျွန်တော်တို့မြန်မာပြည်သူတွေကတော့အမတန်မှတော့ဝမ်းနဲ့ကြာကောင်းတဲ့အခြေအနေကိုရောက်သွားတာဖြစ်ပါတယ်ခင်ဗျာအဲအကြောင်းမို့တော့အစိုးရအဖွဲ့အစည်းတွေနဲ့တော့အတန်ညံတုံးလောက်ဆောင်ဖို့လိုတယ်လို့တော့ကုမ္ပဏီတွေကလည်းတော့ဝင်ရတာကိုမကြည့်ပဲနဲ့တော့အညံတုံးတော့ဒီကိစ္စကိုတော့အစိုးရအဖွဲ့အစည်းနဲ့တိုင်ပင်ပြီးတော့တော့ဖိတ်ချဖို့လိုပါတယ်မဟုတ်လို့ရှိရင်မြန်မာပြည်သူတွေကတော့ကျွန်တော်တို့ဒီယောဂါနဲ့ပတ်သက်ပြီးတော့တော့မတူးဝင်စရာဖြစ်ပါတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတိလိုက်မှုကျေးဇူးပါခင်ဗျာသရရှင်နောက်တစ်ဦးရှိပါတယ်ကိုချင်းဦးချင်းမြင့်ပါဦးချင်းမြင့်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ကျွန်တော်တို့ကဒီယောဂါကိုအမြဲတမ်းသုံးရင်ပါလေဆရာ။ဟုတ်လဲဆိုတော့ကျွန်တော်ပြုံးနိုင်ငံနဲ့ကျွန်တော်တို့ကလည်းကြီးဆက်ပဲလေ။ဒါပြီးတော့ကျွန်တော်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုတော်တော်ဥမာဆေးဘက်ဆိုင်ရာနည်းပညာတွေကလည်းကျွန်တော်တို့ကဖွံ့ဖြိုးတိုးတက်မှုမရှိသေးဘူး။ဒီအတွက်ကြောင့်ကျွန်တော်တို့ကရှေ့ဘာကြီးဖြစ်လာမယ်ဆိုတာအမြဲတမ်းသုံးရင်ပါလေဆရာ။ကျွန်တော်တို့လူသားတရက်လုံးကိုစိတ်ချောင်းနေတဲ့ယောဂါဖြစ်တဲ့အတွက်ဘလို့ဆောင်ကွင်းရမယ်ဆိုတာဘလို့သင်ရင်ရမယ်ဘလို့ကာကွယ်ရမယ်ဆိုတာနိုင်ငံတော်အစိုးရနဲ့ကျမရဲ့ပညာရှင်ကကျွန်တော်အဲဝင်ဝင်နဲ့အလုံးရင်းနဲ့စူးစမ်
း Okay ဦးချင်းမြင့် line ကျသွားတယ်ထင်ပါတယ်ကျွန်တော်ဒေါက်တာမိုးအောင်ကျော်နိုင်ကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ခင်ဗျာဒေါက်တာမိုးအောင်ကျော်နိုင်ခုနကဆွေးနွေးသွားတဲ့အထက်မှာစိုးရိမ်မှုရှိနေတဲ့လူတွေတွေ့ရပါတယ်ခင်ဗျာကျွန်တော်ဒီပညာပေးကိစ္စနဲ့ပတ်သက်လို့အရင်မမေးခင်မှာဒေါက်တာမိုးအောင်ကျော်နိုင်အနေနဲ့အကြံပြုချက်ပေါ့နော်ဒီကိုရိုနာဗိုင်းရပ်စ်ပိုးအာပြန့်နှံ့မှုတွေ community ပေါ့နော်ဒီလူမှုဖွဲ့စည်းတွေကြားထဲမှာအောက်ခြေကြားထဲမှာကျေပြန့်မဖြစ်အောင်တူးချင်းနေနဲ့ဘာလုပ်နိုင်လဲဆိုတာလေးအကြံပြုပါအောင်အရင်ဆုံး
ဟုတ်ကဲ့ပါပထမဆုံးကတစ်ကမ်းလို့ဒီယောဂပြောင်းနှံ့မှုနဲ့ဆိုရင်ပထမအဦးဆုံးအခြေခံကြားတဲ့လူတွေကပြည်သူတွေပဲဖြစ်နေတာခင်ဗျာ။ဒါဘာလို့လဲဆိုတော့သူဒီမကောင်းဖြစ်မှဒီဇမတ်ရေးဌာနကိုဆက်သွယ်ရမှာပိုးဟိုယောဂပိုးရှိတဲ့လူပထမဆုံးစတွေ့မှာပေါ့နော်။ဆိုတော့စတွေ့ဖို့ကိစ္စကစရမယ့်လူတွေကဒီလူတွေတူးချင်းတယောက်ချင်းအနေနဲ့စတင်ရမှာဖြစ်ပါတယ်။နော်အဲ့ဒီအခါကျတော့ကျွန်တော်တို့အနေနဲ့ပထမအဦးဆုံးဒီလိုအစီအလေးကိုခွဲကြည့်လိုက်မယ်ဆိုပထမအဦးဆုံးအရေးကြီးတဲ့သူတွေကဒီပိုးတေဆောင်ပြီးတော့ဗမာပြည်ထဲဝင်ရောက်လာသူတွေနဲ့သူနဲ့နှီးနွယ်တဲ့လူတွေကပထမအဆင့်အရေးကြီးဆုံးလို့ကျွန်တော်ထင်ပါတယ်။ဆိုတော့သူတို့တွေကတော့ဒီအချိန်မှာတက်နိုင်ရင်အများပြည်သူဒီအဲကိုတွားချင်းရှောင်ချင်းပြင်ပြီးတော့နော်ချောင်းဆိုးလို့ရှိရင်လည်းတခြားအကြောင်းကြောင့်မဆိုးဆိုးသူတို့ကကော့အက်တီကက်အတိုင်းနဲ့ကိုယ်ခန္ဓာကိုယ်တွေကပိုးကြီးအပြင်မထွက်အောင်တက်နိုင်ဆုံးသားစီတာဒီပထမအဆင့်လို့ကျွန်တော်ထင်ပါတယ်အဲ့တော့စိုးရိမ်နေဆိုတဲ့သူတွေဒီလိုနေကျွန်တော်တို့ပြောချင်တာကဒီ virus ကိုဝင်ရောက်ပုံဝင်ရောက်တဲ့နည်းလမ်းတွေကိုလည်းဒီကျွန်တော်ကျန်းမာရေးအားသာဝင်ဌာနကနော် social media မှာနေ့စဉ်နဲ့အမျှတင်နေတာလေးတွေရှိပါတယ်အဲ့ဒီအခါကျတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာဘိုးတက်ဆောင်တွေများရှိနိုင်လားဆိုတာကိုယ်ကလေ့လာနေမယ်နောက်တစ်ခုကနှာခေါင်းစည်းရတော့ဒီ virus ကိုကာကွယ်ဖို့အတွက်ကိုတက်ဖို့အတွက်ကို recommendation မရှိပါဘူးဘာလို့လဲဆိုဒီ surgical mask ကနေဖြတ်ပြီးတော့ဒီ virus ကဝင်ရောက်နိုင်တဲ့အတွက်ကြောင့်မလို့ mask နော်တက်ဟို public area မှာတာမန်ကောင်းမွန်တဲ့လေကောင်းတဲ့လူတယောက်အနေနဲ့ဒီ mask ကိုတက်ဖို့အတွက်အစီအစဉ်ထားတာမရှိပါဘူးအဲ့တော့ဘယ်လိုလူတွေတက်တဲ့လဲဆိုကိုယ်ကိုယ်တိုင်အကြောင်းမျိုးမျိုးကြောင့်ချောင်းဆိုးတာပဲဖြစ်ဖြစ်နှာစီးတာပဲဖြစ်ဖြစ်ဖြားနာတာပဲဖြစ်ဖြစ်ကိုယ်စီကပိုးထွက်အောင်လေဒီ surgical mask ကိုသုံးဆွဲတင်နေနောက်သူ့ရဲ့ပတ်ဝန်းကျင်ကလူတွေနဲ့ဒီကျန်းမာရေးစောင့်ရှောက်တဲ့လူတွေအနေနဲ့ mask သုံးဆွဲတင်နေဒါကြောင့် publicအဲဒီအမှာကျွန်တော်တို့မတ်ဆက်တဲ့လူတွေအခုတလုံးမှာကျွန်တော်တို့တွေ့ရတာနေသွားတာဒီဒီတက်မှတ်ရေးအကြီးပညာတွေရရှိသွားလို့ဒါတော့အဓိကအရေးကြီးတာကတော့လက်ရှိကြောတန့်စီကြီးနဲ့လူထူတတ်တဲ့နေရာမှာတွားရေးခုခန္ဓာကိုယ်လေးကိုဘလို့ဝင်ရောက်နိုင်တဲ့နည်းလမ်းတွေကိုရှာကြည့်စဉ်းစားပြီးတော့ရှောင်ကျဉ်မယ်ဆိုရင်တူးချင်းအနေနဲ့ကဒီ virus ကိုဝင်ရောက်တော့အကာအကွယ်နိုင်တယ်ဥပမာဒီလူတယောက်ကစိုးရိမ်နေတဲ့လူတယောက်ကနေမှနေတယ်ဆိုတာဒီလူတယောက်မှနေတယ်သူကစိုးရိမ်နေဆိုရင်ကိုယ့်ရဲ့ရွာတဲမှာဒီပိုးတဲဆောင်နိုင်နေလူရှိသလားသူနဲ့ကိုယ်နဲ့ထိစပ်မှုရှိသလားဒါမျိုးမရှိသေးရင်ကိုကစိုးရိမ်ကြမရှိသေးဘူးလို့အခုလက်ရှိခြေနေရကျွန်တော်ကတော့အဲ့လိုဟိုစိုးရိမ်မှုကြောင့်ကြောင်ပြောချင်တာပေါ့နော်ဒါပေမဲ့တာမန်လူကောင်းတစ်ယောက်ကအကြောင်းမျိုးမျိုးနဲ့ကျွန်တော်ကပိုးလမ်းတစ်ပင်ကြီးကိုတွားမယ်ဆိုရင်တော့အဲ့ဒီမှာပိုးတဲဆောင်သူတွေလူနဲ့ကိုကထိတွေ့ဖို့ရာခိုင်နှုန်းများလာတယ်အဲ့တော့စိုးရိမ်သိရှိတဲ့သူတွေအနေနဲ့ကတော့မိမိအိမ်မှာလူအမှပဲအပြင်ထွက်တယ်လက်ကိုပကြခဏစေးကြောတန့်စင်ပြီးတော့ကိုယ့်ရဲ့နှာခေါင်းပတ်နာကိုဒီလက်ကိုကင်ကွယ်မှုကိုရှော့ချလိုက်မယ်ဆိုရင်ကူးစက်ဖို့ရာခိုင်နှုန်းကတော်တော်လေးနည်းသွားမယ်လို့ကျွန်တော်အနေနဲ့ခြင်မစမ်းပါဒီတိုင်းနဲ့ကြံနေပြီးကျင်ပ
ါဟုတ်ကဲ့ခင်ဗျခုနကကျွန်တော်ဥစိတ်မောင်ပြောသွားတဲ့ကိစ္စကိုပြန်ထောက်ယူမိကျင်ပါလေမြန်မာကြီးလက်ဒေသတွေမြန်မာနေပြည်တော်မှာလူတွေကစောင့်နေကိုပဲပူပူပြီးတော့ဥစားပြီးနေရတယ်ဒီကိစ္စကိုမလှည့်နိုင်ဘူးအဲ့တော့လူတို့ကြားထဲမှာကောအခုယောဂကဘာမှာတော်လေးစိုးရင်ကြတယ်ပြန့်နှံ့နေကြတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်လို့ awareness ပေါ့နော်သတိပြုမိတာဒီ corona virus နဲ့ပတ်သက်လို့သတိထားကြတဲ့အနေထားရောမြန်မာနိုင်ငံမှာဘယ်လိုများရှိပါလဲခင်ဗျအ
ဲ့တော့မျိုးပေါ်မှာရှိတဲ့လူတွေဒီနေကတော့အများစုကတော့သတိထားမိကြတယ်သတိထားမိပေမဲ့ဒီကာကွယ်ရေးလုပ်ငန်းတွေကိုတူးချင်းတူးချင်းဆောင်ရွက်မှုအပိုင်းပေါ့နော်အဲ့ဒီအပိုင်းနေမှာတော့အဲနည်းနည်းလေးလိုအပ်ချက်ရှိတာပေါ့နော်လိုအပ်ချက်ရှိတယ်ဆိုတာတော့သူများ public area တွေမှာလူသွားလူလာရှိနေတုံးပဲပေါ့နော်ဆိုရှင်ရေနေမှာလည်းသွားလာလို့ရှာနေတုံး shopping mall တွေမှာလည်းဈေးဝယ်မပြတ်ကြဘူးပေါ့နော်ဆိုတော့ဒါကြောင့်ဟိုစိုးရိမ်လွန်ပြီးတော့အပြင်မထွက်တဲ့အနေအထားမျိုးထီတော့မရောက်သေးဘူးအဲ့ဒါကလည်းဒီ conference ကြီးရှိသေးတာလည်းဖြစ်နိုင်တယ်ဒီယောဂနဲ့ဆွေးဆောင်ပြီးပြေဆုံးသွားတယ်လို့ပညာချက်ထုတ်ထားတာလည်းမရှိတာလည်းဖြစ်နိုင်တယ်ပေါ့နော်အဲ့တော့ဒီကဘာနဲ့နှက်ဖြစ်နေတာလေးတွေဖတ်ရှုပြီးတော့စိုးရိမ်စိတ်ကလေးတော့ပေါ်သွားတော့လေတကယ်တမ်းကိုယ့်ရဲ့လက်တွေမှာစိုးရိမ်လို့ဆိုပြီးအလုပ်မသွားတဲ့လူတွေစိုးရိမ်လို့ဆိုပြီးတော့ပုံမှန်လုပ်နေတဲ့အလုပ်ကိုမလုပ်ဘဲနေတဲ့သူကတော့ကျွန်တော်ထင်တယ်ရာဂိုင်းလုံးအနေနဲ့နေနေလို့ဖြစ်ပါတယ်။နော်အဲ့တော့တကူကြီးတကာရဟာတွေပြောဟိုဟိုယောဂကာကွယ်ရေးကိစ္စကြီးပြောမယ်ဆိုရင်တော့ချောင်းဆိုးနာချေတဲ့လူတွေဒီအခုချိန်ဒီ Cold Etiquette ကိုလိုက်နာတဲ့သူတွေဟိုမရှိသေးတာတွေ့နေရတယ်ပေါ့နော်။အဲ့တော့ကျွန်တော်စိုးရိမ်လာလဲဒါပဲကိုကသွားလာတယ်ကိုဗီနာဖြတ်သွားတဲ့သူတယောက်ကများစောင်းစိုးမိလိုက်တယ်နှစ်ကိုယ်ပဲ့လက်ပြီးညာချီလိုက်ရင်းဆိုတော့စိုးရင်စိတ်လေးတွေကတော့အခုအချိန်မှာအဲလူတိုင်းကိုယ်စီရှိနေကြတာပေါ့နော်ဒါကြောင့်တက်နိုင်လေဒီသွားလာတွေကိုချိန်ချုပ်တယ်လူများရှိတဲ့နေရာကိုတက်နိုင်ရင်စောင့်ကြည့်နေဆိုရင်တော့ကိုယ့်ရဲ့စိုးရင်စိတ်လည်းပြောင်းမယ်ကိုယ့်ကိုဒီပိုးဝင်ရောက်မှုကိုလည်းဒါတားစီတာဖြစ်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တစ်ချက်မိကျင်တာကဒ
ီယောဂပိုးရဲ့အန်ဒီရဲ့ပေါ့နော်ဆိုလိုရကပြောမယ်ဆိုရင်ကျွန်တော်လူမှုကွန်ရက်ဒီမြန်မာလူမှုကွန်ရက်ဒီမှာစိုးရိမ်တဲ့လူတွေကတော်တော်ကြီးဆိုးရိမ်တကြီးနဲ့ရင်းနေကြတွေ့ရပါတယ်ခင်ဗျာတကဘာလုံးမှာပြောရမယ်ဆိုရင်တော့တသိန်းကျော်မှာမှ3-4ထောင်တည်တဲ့နှုံးပေါ့နော်အနေထားယောဂရှိတယ်အဲ့တော့တကယ်ပဲဒီယောဂပိုးကဖြစ်လာရင်မြန်မာနိုင်ငံထဲမှာဖြစ်လာရင်ရောစိုးရိမ်တကြီးဖြစ်ရမယ်အနေထားမြန်မာနိုင်ငံအနေထားနဲ့ရှိပါသလားဒေါက်တာမိုးရံနဲ့မိုးအောင်ကျော်နိုင်အမြင်သိကြပါလား
အဲ့တော့ဒီယောဂကိုအဓိကကြောက်တာကဟိုကူးစက်မှုတအားမြန်တယ်ပေါ့နော်ကျွန်တော်ရှေ့မှာကြုံတွေ့ခဲ့ဘူးတဲ့ virus တွေကဆိုရင်ကူးစက်မှုကအရမ်းမြန်တယ်အရမ်းမြန်ပြီးတော့တိဆုံးမှုကိုပြန်ကြည့်လိုက်တဲ့အခါမှာတော့နော်အခုအချိန်မှာဆိုရင်ကျွန်တော်ကသူတိဆုံးမှုက300ခန့်ကနေ400ခန့်လုံးထိပဲရှိတယ်လို့တွေ့ရတယ်ပေါ့နော်ဆိုတော့နောက်တစ်ခုကလူလက်တွေမှာအဲတိဆုံးမှုထက်လဲပြီးတော့အသက်ကြီးတဲ့လူတွေနော်အသက်မှာဆိုရင် 80 အသက် 80 တွေနော်ယောဂဆန်ရှိတဲ့လူတွေမှာတိဆုံးမှုများတာကိုတွေ့ရတယ်။အဲဒီအခါကျတော့ကျွန်တော်တို့အဲ့ဒီတာနဲ့ဆွေးနွေးဖို့ကတစ်ချက်ပေါ့နော်။အဲ့တော့ယောဂဘုဖြစ်ခဲ့ရင်အဲ့တော့ဟိုကျန်းမာတဲ့လူတယောက်နေကလည်းအဲကိုယ့်အတွက်တိဆုံးမှုကဘယ်လောက်မများဘူးဆိုတာလေးဆက်ပြီးလေ့လာလိုက်တဲ့အခါမှာကိုယ့်အတွက်စုပံမှုနည်းနည်းကျော့သွားတယ်ပေါ့နော်။ဒါပေမဲ့အသက်30 40လူလက်ပိုင်းနဲ့တည်တဲ့လူတွေရှိတာပဲနော်။တိဆုံးတဲ့လူတွေတွေ့နေရတဲ့အခါကျတော့အဲ့ဒါကိုလည်းယုံကြည်ပြီးတော့နော်ဒီကာကွယ်ရေးနည်းလမ်းတွေမဆောင်ရွက်ပဲနဲ့မလေသင့်ဘူးပေါ့။အများစုဆိုအများစုကတည်နိုင်တယ်ဆိုရင်ကိုကလည်းဒီအများစုရဲ့မှာပါနိုင်သွားတယ်ဒါလေးကိုတစ်ချက်စဉ်းစားဖို့လိုတယ်နောက်တစ်ချက်ကတော့ကိုကနေတစ်ချက်ကိုရဲ့ပတ်ဝန်းကျင်နော်ကိုရဲ့မိသားစုဝင်တွေပြန့်နှံ့မှာကတော့သုံးရအကောင်းပဲလို့ကျွန်တော်အကောင်းဆုံးပဲလို့ကျွန်တော်ဖြစ်မြင်တယ်ပေါ့နော်ဥပမာဆရာတို့ပွဲလမ်းတစ်ပင်သွားတဲ့လူတွေဒီလူငယ်လူလတ်တွေပဲဖြစ်မြင်အကယ်၍များအဲ့ဒီကနေကိုရှိတဲ့လူတယောက်ပါလို့သူစီကနေလူများသူ့ပတ်ဝန်းကျင်ကလူတွေကိုကူးဆက်လာတိုင်းခဲ့မယ်ဆိုရင်သူတို့ဒီကိုရဲ့အိမ်ပြန်ရောက်တဲ့အခါမှာကိုယ်မူသားစုဝင်တွေကိုကူးဆက်နိုင်တယ်ပေါ့နော်တော့အဲ့လိုကူးဆက်တဲ့အခါမှာယောဂဆန်ရှိတဲ့လူအသက်ကြီးရွယ်ရှိတဲ့လူကိုမူသားစုဝင်တွေကိုချစ်ခင်မြန်လို့တဲ့လူတွေကဒီပိုးကြောင့်မို့ကိုတည်ဆောင်တဲ့ပိုးကြောင့်မိမိကိုယ်တိုင်အသက်အန္တရာယ်မရှိတော့လဲသူတို့မှာအသက်အန္တရာယ်ရှိနိုင်တယ်ဆိုတော့အဲဒွေးခေါ်ယူစားလေးရှိရင်တော့ဒီပိုးကိုကိုယ့်ရဲ့ခန္ဓာကိုယ်နဲ့မဝင်အောင်ဘယ်လိုကားွယ်တားဆီးလဲဆိုတဲ့ဟာကိုပို့ပြီးတော့အာရုံစိုက်မိမယ်လို့ဖြစ်ပါတယ်အဲ့တော့ကျွန်တော်တို့လည်းအခုလက်ရှိအခြေအနေမှာသိုးကြီးနာကတူးချင်းကနေတဖြစ်ပြန်တဲ့သူတွေကိုနော်မိဆက်ရည်ပြန့်နှံ့သွားမှာကိုအဆိုးရုံဖြစ်နေတယ်။နောက်တစ်ချက်ကတော့ဒီဆုံးမှုနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ဒီအဆုံးဆောင်တဲ့အဆင့်ရောက်သွားပြီဆိုရင်စနေတစ်ချက်ကုသမှုခံယူတဲ့သူနောက်တစ်ခါ respirator လို့ခေါ်တဲ့အသက်ရှူဆက်သုံးငြင်းငြင်းဆနိုင်တဲ့လူတွေမှာအသက်ရှင်တာမှုအခွင့်အလမ်းများတယ်လို့ပြောရတယ်။ဆိုတော့ဒီအချက်ကိုပြောမယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံမှာအားနည်းတာဖြစ်ပါတယ်။ဆိုတော့လူတစ်ခါရဲ့အများကြီးများဒီအဆုံးဆောင်ယောဂဖြစ်ပြီးတော့အသက်ရှူဆက်လိုအပ်တဲ့အခြေအနေများဖြစ်လာရင်အဲ့ဒီအချိန်မှာကျွန်တော်တို့စီစဉ်ဆောင်ရွက်ရမှာတော်တော်လေးအခက်အခဲတွေ့မယ်လို့မြင်ပါတယ်။ဒါကြောင့်မို့အဲ့ဒီအချက်မရောက်ခင်မှာနော်ဒီအုံမိဖို့လိုတယ်၊သိရှိဖို့လိုတယ်၊ကုသမှုစောစောစဖို့လိုတယ်လို့မြင်ပါတယ်။ဒါဒီကိုယ့်ရဲ့လူတူးချင်းတူးချင်းဒီဒီကုသမှုဒီလမ်းနဲ့ဖြစ်ပြနိုင်တဲ့နည်းလမ်းတွေသိရှိရမယ်တူတူကုသမှုပေးမယ်ကျန်းမာရေးဝန်ထမ်းတွေရတယ်။ဒီတိုင်းကိုစောစောစီစီဆောင်ရွက်မယ်။နောက်မိမိကိုယ်ကိုယောဂပိုးမကူးဆက်အောင်စာဝယ်ဖို့အတွက်ကတော့ကျမ်းမာရေးဝန်ထမ်းတွေတဲ့ကအရေးကြီးဆုံးဖြစ်ပါတယ်။
ဟုတ်ကဲ့ခုနက
ဆက်လက်တွေအကုန်လုံးချုပ်ဝင်သုံးသပ်မိမယ်ဆိုရင်တော့ကျွန်တော်တို့ကဒီအကိုရောနေအောင်နော်ကုသမှုရောနေအောင်လုပ်နိုင်တယ်ဆိုဖြစ်ပါတယ်။
ဟုတ်ကဲ့ခုနကဒေါက်တာမူအောင်ကျော်နိုင်ပြောသားတဲ့ချက်ကိုကျွန်တော်ပြန်ပြန်ထောက်ချင်ပါတယ်။ခုနအဆိုးရောင်ယောဂတွေအစုလိုက်ပြုံကရည်ဖြစ်လာပြီဆိုလို့ရှိရင် facility ပေါ့နော်လုံနိုင်မဲ့အနေထားကအားနည်းရဆိုတော့ကျွန်တော်ခုနပြောလို့ကာကွယ်ရေးအတွက်ကတော့ခုနပြောလို့လေစိတ်တီဂိတ်တီမှာတော်တော်လေးဟိုစစ်ဆေးပြီးတော့လုံနေရရှိရတော့ယောဂထိမ့်ချုပ်ရည်ပတ်သက်လို့ပြင်းစင်ထားမှုကအားရကျေနပ်စရာရှိပါလားလက်ရှိအနေအထားမြန်မာနိုင်ငံထဲမှာယောဂဖြစ်လာခဲ့
တယ်။ဒါအနေနဲ့ကသူကရုပ်တရက်ကြီးကအစိုးရအစင်ရောက်ဖို့ထက်ကိုဆိုရင်သူရဲ့အရှိမပူဂိုမဲလို့စဉ်းစားမျိုးခေါ်တဲ့ဟို low grade ဖြစ်တာအခြားဒီနည်းနည်းပေါ့နော်တရားပါဝင်ကျင်လောက်ဖြစ်မယ်ချောင်းဆိုးတာလေးနဲ့စပြီးတော့အဲ့ရနေ9ရက်နဲ့တစ်ခါလောက်မှမှအဆုတ်သေးကိုနော်အစိုးရယောဂလက္ခဏာနဲ့အသက်ရှူရခက်တဲ့အင့်ကြီးရောက်တယ်လို့အကြံဉာဏ်လေးလာချက်ကြည့်ရကျွန်တော်တို့သိရတယ်ပေါ့အဲ့တော့ကိုကစပြီးတွေ့လိုက်ပြီးတဲ့လူများဒီလူနာများဒီပထမပိုင်းမှာတွေ့တယ်ဆိုလို့ရှိရင်ကျွန်တော်တို့ကပြင်းထန်တဲ့အဆင့်ထိမရအောင်ကြိုတင်ဆေးကုသမှုခံယူထားမှာပေါ့နော်အဲ့တော့အဲ့လိုခံယူထားရနေမှာတစ်ဆင့်နောက်တစ်ဆင့်ကအဆုတ်ရောင်တွေဒီတစ်ဖြည်းဖြည်းများလာမှာပေါ့အဲ့တော့ဒါကတော့ဒီယောဂပိုးကူးဆက်ပြန့်နှံ့တဲ့နိုင်ငံတွေရတဲ့လူနာရဲ့အခြေအနေတွေကျွန်တော်တို့လေ့လာပြီးရောပြောတာဖြစ်ပါတယ်အဲ့ဒါကြောင့်မို့လို့လည်းအခုချိန်မှာကျွန်တော်တို့ကဒီကွန်တက်ဟစ်ချင်းမရှိတော့လဲပဲအဆုတ်ရောင်တဲ့လက္ခဏာရှိတဲ့လူမှန်မြများကိုစိတ်ပေါ်မှာစောင့်ကြည့်စစ်ဆေးနေတာမျိုးတွေရှိတာပေါ့နော်အဲအကယ်၍များသူတို့စီမှာ virus ပြည့်ခဲ့လို့ရှိရင်သူနဲ့ contact တွေကိုလည်းကျွန်တော်တို့ကတခြားမပြတ်နိုင်အောင်ဖိနှိပ်ရမယ်ဒီအဆုတ်ရောင် အစ်မရောက်ခင်မှာသူတင်ကုသမှုပေပြီးပျောက်ကင်းနိုင်ရင်တော့ဒါကျွန်တော်နိုင်ငံအတွက်အကောင်းဆုံးလို့ထင်တယ်။အဲ့ဒီအဆင့်ကိုကျွန်တော်ကလွတ်ထွက်သွားပြီးတော့အဆောက်ရောင်တဲ့လူတွေကြိုင်နဲ့အများကြီးဖြစ်လာရင်တော့တော်တော်လေးကိုအကျက်တဲဖြစ်မယ်လို့ကျွန်တော်ကထင်မြင်မိတာ
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးလေးတစ်ခုမေးချင်ပါတယ်။အဲ့ဒါကတော်ရရှင်တွေရေးထားတဲ့မှတ်ချက်ပေါ်မှာပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ဖိတ်ခေါ်တဲ့အခါမှာနောက်ကအောက်မှာမှတ်ချက်ရေးတယောက်ကဒီဗမာပြည်ဟာဗုဒ္ဓဘာသာဖြစ်လို့ယောဂမကူးဆက်ဘူးဆိုတဲ့ယူဆတွေဗုဒ္ဓတရားတော်နဲ့ညီနေထိုင်ကြလို့မကူးဆက်ဆိုတဲ့ယူဆတွေလည်းရှိနေတယ်လို့ကျွန်တော်တို့အဲ့မှာရေးသုံးသပ်တာတွေ့ရပါတယ်ခင်ဗျဒါနဲ့ပတ်သက်လို့ဒေါက်တာမိုးအောင်ကျော်နိုင်အဲ့ဒါလေးနဲ့ပတ်သက်လို့တော်ရရှင်တွေတုံ့ပြန်ဆွေးနွေးပေးစေချင်ပါတယ်
အဲ့တော့ဘာသာတရားနဲ့ပတ်သက်ရင်ကျွန်တော်တို့လည်းဒီတရားနာတာတို့တရားစာတွေဖတ်ရှုတာတွေလုပ်ပါရဲ့အဲ့တော့ဗုဒ္ဓဘာသာတရားရယောဂဘုမဘူးဆက်တာမရှိဘူးလို့ဘုရားဟောတဲ့ထဲမှာမပါပါဘူး။နောက်တော့ဘုရားဘာသာပိုးဖွယ်တဲ့အတွက်ကြောင့်ဒီပိုးမဝင်နိုင်ဘူးလို့ဘုရားမဟောထားဘူး။လက်ဆော့ဘုရားဟောထားတာကတော့တက်တန်းစီရင်အကြောင်းမျိုးကြီးနဲ့ပြောဆိုနိုင်တယ်။အဲ့တော့ကိုယ့်ရဲ့တက်တန်းကဘယ်စင်ထိနေရမလဲဆိုတာကျိုးတင်ဘူးမှမသိဘူးလေပြောထားပါတယ်။အဲ့တော့အဲ့ဒါကိုကံယုံပြီးစိုးဖို့မင်းနဲ့ဆိုလို့ကကိုယ်ကဘုရားဘာသာကိုယ်ပဲလို့နော်ဘုရားတရားယုံကြည်လို့ဒီပိုးမဝင်လို့မျိုးစပါနဲ့ကိုယ့်ရဲ့တက်တန်းကုံဆုံးတဲ့အချိန်နဲ့ဒီပိုးဖြစ်ပြနေတဲ့အချိန်နဲ့တွေ့မယ်ဆိုရင်ကို့မှာအန္တရာယ်ရှိနိုင်ပါတယ်။နော်ဒါကြောင့်မလို့ဒီဟာကိုလည်းဟိုအတိတ်ကဘယ်မှာကမျိုးဟိုယူဆမှုမရှိဘဲနဲ့တစ်ဖက်ကလည်းကိုလောက်ရမယ်ဘုရားတရားလို့ကိုလည်းလောက်ရမယ်ညီတူတစ်ဖက်ကတော့လည်းစာဝယ်တဲ့နီလိုင်းတွေကိုတောင်းရက်ဖို့အရေးကြီးပါတယ်။အထူးသဖြင့်တော့ကျွန်တော်ပြောလို့ကိုယ့်ရဲ့ကံကြောင့်မလို့ကိုအတက်မပြေတော့လဲပိုးများကိုယ့်စီခန္ဓာကိုလည်းဝင်ရောက်ခဲ့ရင်ကိုယ့်ပတ်ဝန်းကျင်မှာရှိတဲ့ကံနေနေတဲ့လူဒီကူးသွားလို့ရှိရင်သူ့အတက်အန္တရာယ်ရှိတယ်။အဲ့ဒါလေးကိုတော့ဟိုအမြဲစဉ်းစားတင်ပြင်းပြင်ပါလေလို့ဖြစ်ပါတယ်
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုတည်းပေးချင်ပါတယ်။အခုလက်ရှိအာနာဘနီဒီနဲ့ကာကွယ်ထိန်းချုပ်ရေးလုပ်နေတာရှိပါတယ်။အတိတ်ကလိုအပ်ချက်ဘာတွေရှိနေမယ်လို့ထင်ပါလဲမြန်မာနိုင်ငံအတွက်ဆိုရင်ကာကွယ်ထိန်းချုပ်ရေးအတွက
်ကာကွယ်ထိန်းချုပ်ရေးမှာကျွန်တော်တို့အဓိကကွန်စတန့်ကိစ်ပေါ့နော်။အဲ့ဒါလေးမှာအခုဒီမတွေ့သေးဘူး။အဲ့တော့ဟိုကျွန်တော်တို့ဆွေးနွေးတဲ့အခါမှာတချို့ချင်းချင်းပြောတဲ့အခါမှာကျွန်တော်တို့ကဟိုအဲ့လိုဟိုပြောနေတဲ့သူတွေကများဒီပိုးကိုတွေးဆခြင်းလားမသိဘူးဆိုပြီးတချို့တွေကအဲ့လိုသုံးသပ်ကြတယ်ခင်ဗျ။အဲ့တော့ကျွန်တော်တို့ကပိုးကိုမတွေ့ဟိုပိုးမရှိတာသဘောကြပါလေ။ပိုးရှိပြီးတော့လွတ်သွားမှာမတွေ့လိုက်မှာကိုကျွန်တော်တို့ကစိုးရိမ်နေကြတာပါ။နော်အော်အဲ့ဒါနဲ့ပတ်သက်ပြီးပြောရင်ပြီးဆုံးသွားတဲ့သူဟိုတန်တရားလူနာလို့လည်းပြောထားတယ်။ပြီးလည်းပြီးဆုံးသွားတယ်။ဒါပေမဲ့ဒီပိုးမတွေ့တဲ့အတွက်ကြောင့်မလို့ဒီຢာရီနဲ့ပတ်သက်ပြီးစိုးရိမ်ရမရှိဘူးဆိုပြီးတော့ကျက်တန်လိုက်မှာထဲစာရင်တော့ကျွန်တော်တို့ကဒီသေဆုံးသွားတဲ့၃ယောက်ဒီအဆုတ်ရောင်နမူနီးယားယောဂာနဲ့ပေးတာဟုတ်ပါသလားဒါမှမဟုတ်ဆုတ်ရောင်နှလုံးယောအဆုတ်ရောင်နဲ့ယောဂာနဲ့ပေးတယ်ဆိုရင်ဒီ virus ကိုမတွေ့လိုက်လို့လားနောက်တစ်ခါဒီသေဆုံးသွားပြီးရဲ့နောက်မှာဒီ post mortem examination နော်အဲ့တော့ရင်ခွဲချစ်ဆေးပြီးတော့ဒီဟို virus ပိုးတွေများရှားဖို့ဆစ်ဆေးသေးသလားပေါ့နော်အဲ့တော့ confirm case မတွေ့တဲ့အခါကြီးမှာဒီချက်ကလေးတွေကိုကျွန်တော်တို့ကသိတင်မိတာ
ကျွန်တော်တို့အချိန်လေးဆက်သွားလို့ပါဒေါက်တာမိုးအောင်ကျော်နိုင်အခုလိုပါဝင်ဆွေးနွေးပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲအလီလိုက်အစီအစဉ်ချိန်ဆက်သွားလို့ဒီမှာပဲရနာခွင့်ပေးပါခင်ဗျာဒေါက်တာမိုးအောင်ကျော်နိုင်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ပ
ါကိုသားညိုအစီအစဉ်ထုတ်လေးပေးခဲ့တဲ့ဒါရက်လီလိုက်ဆွေးနွေးကအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုအင်ကာညထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးပါမယ်ရှင်
ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့ရာတရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကိုတရုတ်သမ္မတရှီကျင်းပင်ဒီကနေ့သွားရောက်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံသဘာဝလူ10,000ကျော်ကူးစက်ခံရပြီးတော့3,100ထက်မနည်းထိဆုံးခဲ့ပြီးတဲ့နောက်ဝူဟန်မြို့ကိုသမ္မတရှီပထမဆုံးသွားရောက်တာပါ။ရှေခန်းဝန်ထမ်းတွေနဲ့လူနာတွေကိုသမရရှိတော်ရောက်တွေ့ဆုံမှဖြစ်တယ်လို့ယောဂကာကွယ်ထိန်ချုပ်ရေးကြိုးပမ်းချက်တွေကိုလည်းကြီးစုစစ်ဆေးသွားမယ်လို့တရုတ်အစိုးရသတင်းဌာနကကြေညာခဲ့ပါတယ်။ကမ္ဘာရေနံစင်းုံကြဆင်းသွားတာနဲ့ကိုရိုနာဗိုင်းရပ်စ်အရေးကြောင့်တနင်္လာနေ့ကအာရှဒေသအစုရှယ်ယာဈေးတွေအကြီးကျယ်ကျခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဈေးပြန်တက်ပါတယ်။ဂျပန်နိုင်ငံကနီကေးအစုရှယ်ယာအညွန်ကိန်းဟာအစောပိုင်းမှာဈေးကျခဲ့ပေမဲ့နောက်ပိုင်းမှာတစ်ရခိုင်နယ်တို့အတက်ပြခီးပြီးတော့ဟောင်ကောင်ဟန်ဆန်အညွန်ကိန်းတစ်တရမလေးအတက်နဲ့ဈေးပိတ်ပြီးတော့တရုတ်ရှန်ဟိုင်အညွန်ကိန်းကနှစ်ရခိုင်နှုန်းလောက်ဈေးတက်ခဲ့ပါတယ်။တောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေရောကိုရီးယားကနေမြန်မာနိုင်ငံကိုအကြောင်းအမျိုးကြောင့်လာရောက်မဲ့သူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကင်းရှင်းကြောင်းဆေးစစ်ချက်ရယူရမယ်လို့ဆိုးမြို့မြန်မာတရုံကသတင်းထုတ်ပြန်ထားပါတယ်။ကိုရီးယားနိုင်ငံကသတ်မှတ်ပေးထားတဲ့သက်ဆိုင်ရာစီးရုံစီကံတွေကနေကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ကင်းရှင်းကြောင်းကြိုတင်ဆေးစစ်ချက်ယူထားသူတွေကိုရောမြန်မာနိုင်ငံအတွင်းဝင်ရောက်ခွင့်ပြုမယ်လို့မတ်လ10ရက်နေ့စွဲနဲ့မြန်မာတရုံကသတင်းထုတ်ပြန်ထားပါတယ်။
အင်္ဂါညဘက်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ဖြူထွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Walker ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်ပါတယ်။ဝေဝေသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမခွာညိုပါရှင်။
Welcome to the Voice.